အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီစံကေပရိယစီတီဒေါက်တာမောင်မောင်ဒေါ်မီယူသမီးမချူတင်မောင်မိသားစုများရဲ့ဓမ္မစကုဓမ္မယုံတော်ကြီးတွင်မှရှင်မင်းဝန်ဆရာတော်ရဲ့ငားရဲ့မဟာသတိပဋ္ဌာန်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတတိပဌာနာသုတ်တံတရားတော်ပါတရားတော်လေတတိပဌာနာသုတ်တံတရားတော်ပါဗျာဒီတတိပဌာနာသုတ်တံဒေသနာတော်တွေကအလေပိုင်းဖြစ်တဲ့ယောဂီများရဲ့ကျင့်ရမယ်ရှုပွားရမယ်ကျင့်စဉ်တရားတွေကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ်ဒီတတိပဌာနာဒေသနာတော်မှာမြတ်စွာဘုရားကအပိုင်း20နဲ့တပိုင်းခွဲပြီးဟောတဲ့အထက်ကဣရိယာပထပိုင်းကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ်ဣရိယာပထပိုင်းမှာမြတ်စွာဘုရားကကိစ္ဆံတောဝါကိစ္ဆာမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစင်မူလီကိစ္ဆာမိတိသွားသည်ဟု၍ပဇာနာတိတိတိအောင်ရှုရထိတော်ဝါရက်တဲ့ခမလေးပဲရက်တဲ့အမူအရာလေးကိုတိအောင်ရှုတဲ့နိသိဏောဝါထိုင်တဲ့ခမလေးပဲထိုင်တဲ့အမူအရာလေးကိုတိအောင်ရှုတယံနောဝါလျောင်းတဲ့ခမလေးပဲလျောင်းတဲ့အမူအရာလေးကိုတိအောင်ရှုရှုတဲ့အခါမှာဒီတိုင်းရှုနေုံနဲ့မပြီးဘူးသိနေရမယ်။ဘာဖြစ်နေရမှာလဲ။သိမှဉာဏ်ဖြစ်တယ်။မသိရင်ဉာဏ်မဖြစ်ဘူး။ဘုန်းကြီးပြောခဲ့တဲ့သမထဝိပဿနာထဲမှာသမထတရားကစိတ်လေးတည်ငြိမ်ဖို့အတွက်ပဲရှုတယ်။ဝိပဿနာကြတော့မဟုတ်ဘူးသိဖို့ရှုတာဉာဏ်ဖြစ်အောင်ရှုတာ။ဝိပဿနာရှုတဲ့နေရာမှာလည်းပဲဘုန်းကြီးတို့လိုက်ပြီးရှုတဲ့လုပ်ငန်းမဟုတ်ဘူးဝိပဿနာဆိုတာကစောင့်ရှုတဲ့လုပ်ငန်းဘယ်လိုရှုတဲ့လုပ်ငန်းလဲစောင့်ရှုတဲ့လုပ်ငန်းအတင်းလှုပ်ရှုရတာမျိုးမဟုတ်ဘူးအတင်းလှုပ်ရှုနေတာဝိပဿနာမဟုတ်ဘူးစောင့်ပြီးရှုတာစောင့်ပြီးကြည့်တဲ့လုပ်ငန်းပေါ့သူ့တဘာဝအတိုင်းသူဖြစ်နေတာလေးတွေကိုစောင့်ကြည့်တာခန္ဓာကိုအဲ့ဒီလိုစောင့်ကြည့်တဲ့လုပ်ငန်းကဒါဝိပဿနာဘုန်းကြီးတို့ယောဂီများထိုင်ပြီးတော့မိမိခန္ဓာကိုယ်မှာဘယ်နေရာကဘာပေါ်လာမလဲဆိုတာစောင့်ကြည့်တာကြည့်ပြီးတော့ပေါ်လာတဲ့အာယုန်လေးကိုဖမ်းပြီးရှုနေတာဒါဝိပဿနာပဲအဲ့ဒီဝိပဿနာမှာအခုဣရိယာပထပိုင်းမှာမြတ်စွာဘုရားကသွားတဲ့အမူအရာကိစ္ဆံတောဝါကိစ္ဆံမိတိပဇာနာတိသွားတဲ့အမူအရာရှုပါလို့ပြောထားတယ်များသောအားဖြင့်တရားရှုမှတ်တယ်တရားအထုတ်တယ်ဆိုတာဘုရားကဝင်ပြီးတော့ထိုင်ပြီးရှုမှတ်မှတရားအထုတ်တယ်လို့ဒီလိုပဲအများကမှတ်ထင်နေကြယူဆနေကြတယ်များသောအားဖြင့်လည်းပဲကမ္မဋ္ဌာန်းဌာနရှိရှိကတရားပြကြတဲ့အခါမှာလည်းဒီလိုပဲထိုင်နေဣရိယာပုနဲ့ရှုမှတ်တဲ့ကမ္မဋ္ဌာန်းမယ်ဒါပဲပြကြတယ်ဆိုတကယ်လည်းပဲထိုင်နေဣရိယာပုနဲ့ရှုမှတ်တဲ့ကမ္မဋ္ဌာန်းကတော့ဗရာဏကမ္မဋ္ဌာန်းပေါ့တို့တော့လည်းပဲဒီသွားတဲ့ခါရက်တဲ့ခါလျောင်းတဲ့ခါလည်းမရှုကောင်းဘူးလားဆိုတော့ရှုကောင်းတာပဲရှုလို့ရှိရင်လည်းပဲတရားလေးတွေ့နိုင်တယ်တရားလေးရနိုင်တယ်မနေရပဲဘုန်းကြီးသွားတဲ့ခါမှာသွားတဲ့အမူအရာရှုမှတ်ပုံလေးတွေကိုမနေရဘုန်းကြီးပြောခဲ့ပြီးပြီခြေတလန်းကိုတစ်ချက်မှတ်ပုံလေးတလန်းနှစ်ချက်မှတ်ပုံလေးတလန်းသုံးချက်မှတ်ပုံလေးအဲ့ဒါလို့ရှုမှတ်ရင်ကနေပြီးတော့သူ့ရဲ့တဘာဝလေးတွေသဘောလေးတွေကိုသိပုံလေးဓာတ်တဘာဝလေးတွေတင်းရင်တင်းတဲ့သဘောတောင်းရင်တောင်းတဲ့သဘောရွေ့ရင်ရွေ့တဲ့သဘောပို့ရင်ပို့တဲ့သဘောလေးရင်လေးတဲ့သဘောမာရင်မာတဲ့သဘောပြော့ရင်ပြော့တဲ့သဘောအေးရင်အေးတဲ့သဘောပူရင်ပူတဲ့သဘောဒီသဘောလေးတွေမနေ့ကဇင်းညာလျှောက်ရှုမှတ်ရင်းနဲ့သိမြင်ပုံလေးတွေလည်းဘုန်းကြီးပြောခဲ့ပြီလေနောက်ပြီးတော့ဒီလိုဇင်းညာလျှောက်ပြီးတော့ရှုမှတ်ရင်းနဲ့ကိလေသာအသောကုန်ခံပြီးယဟနာဖြစ်သွားတဲ့သုဘဒယဟန်ကြီးရဲ့အကြောင်းလည်းဘုန်းကြီးပြောခဲ့ပြီဒီသူဘတဲ့ယဟန်ကြီးဟာထိုင်ပြီးရှုမှတ်ရင်ယဟန်ာဖြစ်သွားတာမဟုတ်ဘူး။ဈဉ္ညာလျှောက်ရှုမှတ်တာ။ဘယ်လိုရှုမှတ်တာလဲ။ဈဉ္ညာလျှောက်ရှုမှတ်တာပါဗျာ စဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့ကိရိတာအာသောကုန်ခံပြီးယန္တာဖြစ်သွားတာမြတ်စွာဘုရားရဲ့သာသနာမှာဘုရားရှင်ပြိဋိနိဗ္ဗာန်မဝင်ဆန်းပြီးအချိန်ပိုင်းလေးအတွင်းမှာနောက်ဆုံးယန္တာသူပ္ပတယန္တာပဲဒါမြတ်စွာဘုရားသာသနာမှာနောက်ဆုံးမြတ်စွာဘုရားပြိဋိနိဗ္ဗာန်မဆန်းခင်အချိန်ပိုင်းလေးမှာပဲသူယန္တာဖြစ်သွားတယ်သူယန္တာဖြစ်ပြီးမကြာမီမှမြတ်စွာဘုရားပြိဋိနိဗ္ဗာန်ဝင်ဆန်းတော်မူပါတယ်ဒါနောက်ပြီဆိုယန္တာဇဉ္ဇံရှုမှတ်ရင်းနဲ့ပဲကိရိတာအသောကုန်ကံယန္တာဖြစ်သွား။ဒါတော့ဘုန်းကြီးတို့ယောဂီများလည်းပဲရှုမှတ်မယ်ဆိုရင်ဒီယုံနာဖြစ်ဖြစ်ဆိုတဲ့ဝိပဿနာဉာဏ်တွေလည်းပဲဖြစ်နိုင်ပါလေ။အနေစာနုပဿနာဉာဏ်လည်းဖြစ်နိုင်တယ်ဒုက္ခနုပဿနာဉာဏ်အတ္တနုပဿနာဉာဏ်တွေဒါတွေပေါ်နိုင်တဲ့ဉာဏ်တွေဖြစ်နိုင်။ပါရမီရှုမယ်ဆိုပါရမီရှိမယ်ဆိုရင်အပေလွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်တွေတိအောင်ဖြစ်နိုင်ပါလေ။ဒီနေ့ဒီနေ့ပါရမီပြည့်စုံမယ်ဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာထီအောင်ရနိုင်ပါလေတမညာပူညာဆက်ရောက်ရဟန်းဖြစ်နိုင်ပါတို့တော်လည်းပဲတကယ်လို့မိမိတို့မှာအဲ့ဒီလောက်ပါရမီမပြည့်စုံသေးလို့တရားအသိဉာဏ်ဒူးတွေမရသေးဘူးဆိုရင်တော့အားမငယ်ပါနဲ့မြတ်စွာဘုရားကဇင်းဉဏ်လျှောက်ရှုမှတ်ခြင်းအပြင်အကျိုး၅မျိုးရတယ်လို့မြတ်စွာဘုရားဟောတာအကျိုးဘယ်နှမျိုးရလဲအကျိုး၅မျိုးရတယ်ဇင်းညာရှောက်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်ဟာအကျိုး၅မျိုးရနေတယ်အဲ့ဒီအကျိုး၅မျိုးကနံပါတ်၁အတ္တနဲ့ကမောဟောတိအတ္တနဲ့ကမောဟောတိခရီးရှည်သွားနိုင်တဲ့အကျိုးရတယ်ဇင်းညာမြဲတမ်းဇင်းညာရှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ခရီးရှည်ရှည်ဝေးဝေးသွားနိုင်တယ်ဒီအကျိုးတရားရတယ်နံပါတ်1ပဒံနဲ့ကမောဟောတိတဲ့ကိုရောစိတ်ရောကြံ့ခိုင်တယ်ဇင်းညာရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်လည်းကြံ့ခိုင်တယ်ကိုလည်းကြံ့ခိုင်လာလေတဲ့အပဘာရောဟောတိအပဘာရောဟောတိအနာယောဂါကင်းတယ်ဇင်းညာရှုမှတ်နေတဲ့ပုဂ္ဂိုလ်ဇင်းညာရှောက်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဟာအနာယောဂါကင်းတယ်အနာယောဂကင်းနေဆိုတော့ကျမ်းမာတာပေါ့ကျမ်းမာတဲ့အတွင်းအသက်ရှည်မလားတိုမလားရှည်ပါဘူးဒါကြောင့်အသက်ရှည်ရှည်နေခြင်းရင်ဘာလို့ရမှာလဲဈဉံလျှောက်ပါဈဉံလျှောက်ပါဈဉံလျှောက်ခြင်းအပြင်မိမိမှာအနာယောဂတွေကင်းစင်ပြီးကျမ်းမာပြီးအသက်ရှည်နိုင်တယ်ဒီအသက်ရှည်နိုင်တဲ့ကျောင်းတရကလေးတခုထုတ်ပြရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဝေလုံးအောင်ကျောင်းတရကြီးဖြစ်တဲ့ဗိမိတာရမင်းကြီးဘိမ္မတနာမင်းကြီးဟာသူ့ရဲ့သားတော်ဖြစ်တဲ့ဇတတကိုအင်မတန်မှချစ်မြတ်နိုးတော်မူခဲ့တယ်။အဲဒီမှာသားတော်ကနေပြီးတော့ဆရာအပေါင်းမှားလို့ဆရာအမိခိုးမှားလို့အဲဒီမှာဘာကမီတော်ကိုတတ်ပြီးတော့ထိနာစည်းစိမ်ယူမယ်ဆိုပြီးတော့ဆရာရဲ့တိုက်တွန်းချက်အရဘာကမီတော်ကိုတတ်ဖို့နန်းတော်ထဲမှာလက်နဲ့ခံပြီးဝင်တဲ့အခါမှာအဆောင်ချက်တွေကဖန်စီပြီးတော့ဗိမ္မာဒနာမင်းကြီးထံကိုဆက်သတဲ့အခါကျတော့ဒါတော့ဘာကြောင့်ဒီစင်းမြေဒီစည်းကမ်းတွေကိုဖောက်ပြရတာလေဆိုတော့မင်းလှုပ်ချင်လို့ဩတားရင်မင်းလှုပ်ချင်တာများခမည်းတော်ကိုပြောရုံပေါ်ဒီဟာတွေအကုန်လုံးဟာဒါတော့အတွက်ပါပဲဆိုပြီးတော့အဲ့ဒီမှာဒါတော့ကိုထိနှန်းစည်းစိမ်ကြီးလွှတ်အပ်ပြီးတော့မင်းဖြစ်ကိုတင်မြောက်ပေးလိုက်တာအဲ့တော့မင်းဖြစ်ပြီဆိုတော့စိတ်အေးပြီပေါ့ဒါပေမဲ့လို့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကမင်းဖြစ်ုံနဲ့မဖြစ်သေးဘူးတဲ့အခုမှမင်းဖြစ်ကရှိသေးတယ်ဟိုမှာမင်းတဲ့ခြေလာပြီအားလုံးအချွေရံနေအားလုံးကဒီမင်းကြီးရဲ့အချွေရံနေသူ့ရဲ့ငယ်သားလေးနောက်လိုက်ဒီနောက်ပါလေးဖြစ်တယ်ဒါကြောင့်မို့ဒီဖာကမီးတော်ကိုမင်းအသေးတက်လိုက်မှတက်နိုင်မှမင်းဒီချင်းနှစည်းစိမ်ကိုမြဲမှအဲ့ဒီလို့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကညွန်ကြားပြန်တော့အဲ့ဒီမှာကိုယ်တိုင်လည်းပဲမတတ်ချင်းမတတ်ချင်တော့ထောင်သွင်းအချင်းချထားလိုက်တယ်အဲ့လိုထောင်သွင်းအချင်းချထားလိုက်တဲ့အခါကျတော့မေတော်ကိုလည်းပဲမဝင်လို့မဖြစ်တော့မေတော်ကိုခွင့်ပြုရခွင့်ပြုတဲ့အခါမေတော်ကြီးကနေပွဲတော်ဇာတိထောင်ထဲမှာစက္ကလူတန်းပွဲတော်ဇာတိတဲပို့ပြေးဆိုတော့အဲ့ဒီမှာတလားပြေးလို့ခမေတော်ကြီးဘယ်လိုနေလဲဆိုဘယ်လိုမှမရှိပါဘူးဒီတိုင်းပဲဘာကြောင့်လဲဆိုတော့မေတော်ကြီးပွဲတော်ဇာတိယူလာပြီးပွဲတော်ဇာတိကျွေးနေလို့ပါဒီလိုဆိုရင်မေတော်ကြီးပွဲတော်ဇာတိမယူရအောင်အဲ့ဒီမှာဘာမှမယူရအောင်မယူစီနဲ့ဆိုပြီးအမိန့်ချမှတ်လိုက်တယ် အဲ့လိုမယူရတဲ့အခါလက်ကဘာမှမယူရတဲ့အခါကလာကြတော့မေတော်ကြီးကဆံတုံးထဲမှာထည့်ပြီးတော့ဆံပင်နဲ့ထုံးပြီးတော့ပွဲတော်စားတွေယူတယ်။ဘိညာဝစားထဲမှာထည့်ပြီးတော့ပွဲတော်စားတွေယူတယ်။အဲ့လိုယူပြန်တဲ့အခါကျတော့လည်းပဲနောက်တစ်ခါဇာရတမင်းကခမဲတော်ကြီးရဲ့အနေထားမေးလိုက်။မေးလိုက်တိုင်းဒီမှာချင်းနေကောင်းနေတာကြီး။ဘာကြောင့်လဲဆိုတော့ဒီလိုပဲဆိုတော့ဒီလိုဆိုရင်မေတော်ကြီးကိုဆံပင်ကိုလည်းပဲထုံးပြီးတော့မဝင်ရစပင်ဖားရနေပဲဝင်ရမယ်အပေါ်အင်းကြီးကိုလည်းမဝင်ရဆိုတော့အဲ့ဒီမှာဘာမှဒီလိုတည်ယူလို့မရနိုင်တဲ့အခါကျတော့မေတော်ကြီးကထိုးဘတ်စီဦးတွေကိုစပင်ကိုလိမ့်ပြီးတော့မိမိခန္ဓာကိုယ်ပေါ်ပိုင်းကိုလိမ့်ပြီးတော့အဲ့ဒီမှာဝင်ရတယ်အဲ့ဓာဒီကိုပဲဟိုကဘိမ္မာတာမင်းကဒါရင်နဲ့ပဲမျှတနေရနောက်ဇတတမင်းကတတိယလို့မေးလိုက်တယ်ဒီတိုင်းပဲမတင်နိုင်သေးပါဘူးဆိုတော့အားကြောင့်လေဆိုတော့ဒီလိုအကြောင်းကိုတော်ဟုတ်တင်တဲ့အခါကလာကြတော့မေတော်ကြီးမဝင်စီနေဆိုပြီးအဝင်မခံတော့မေတော်ကြီးမဝင်ရတဲ့အခါကျတော့စားဖို့တောက်ဖို့မရတော့မစားရမတောက်ရတော့အာဟာရမရှိတော့ဒါပေမဲ့ဒီဘိမ္မာတာမင်းကြီးဟာမြတ်စွာဘုရားရဲ့တပိတဝကအစစ်ဖြစ်တယ်သောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တယ်အဲ့ဒီလိုသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တော့အဲ့ဒီအကျဉ်းစခန်းထဲမှာအကျဉ်းခန်းထဲမှာဈဉ္ညာလျှောက်ပြီးတော့အမှတ်တရားနဲ့ဈဉ္ညာလျှောက်နေအမှတ်တရားနဲ့ဈဉ္ညာလျှောက်ပြီးတော့နေတဲ့အခါကျတော့တရက်၂ရက်၃ရက်၅ရက်၆ရက်၇ရက်စသည်တပတ်၁၀ရက်နေလို့လည်းပဲဒီဘိမ္မာတာမင်းကြီးဟာရေစင်းနေကြည်လင်ပြီးတော့နေဟိုတုန်းကတည်းတောင်ပို့ပြီးကြည်လင်နေတယ်ဘာကြောင့်လဲဆိုတော့တတိမြင်နေတဲ့အခါကလာကြတော့တခြားစိတ်ကြာစိတ်တွေဝင်နိုင်သေးရလားဘာမှမကောင်းစိတ်တွေဘာမှမဝင်တော့ဘူးဒီမဆိတ်ကြီးတဲ့စင်ကြယ်ပြီးတော့ဓမ္မပီတိလေးနဲ့ပဲနေတော့တယ်အဲ့ဒီမှာဈဉ္ညာလျှောက်ပြီးတော့ရှင်မနေအရေးစင်းတွေကလည်းပုံပြီးကြည့်နေနောက်ဟိုကဇတတကတတိယလို့မေးတဲ့အခါကျတော့ဒီလိုပဲအကုန်လုံးကအရေးစင်းတွေပါကြည့်ရင်းပြီးတင့်နေနေတယ်ဘာကြောင့်လဲဆိုတော့ဈဉ္ညာဣရိယာပုညာနေလို့ပါဘာမြတ်တာနေလို့လဲဈဉ္ညာဣရိယာပုဟေးဈဉ္ညာဣရိယာပုမြတ်တာနေတဲ့အတွက်ကြောင့်တခါလေကျမ်းမှာအသက်ရှိပြီးတော့ရေစင်းနေပါကြည်လင်တင့်တယ်နေဒီလိုဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့ဈဉ္ညာမလျှောက်နိုင်အောင်လုပ်ရပါမယ်ဆိုတော့အဲ့ဒီမှာခြေဘဝဓာကွင်းစားပက်ပြီးရှားမိခဲ့ရဲ့တင်ပြီးတော့အဲ့ဒီမှာကင်ခံလိုက်တဲ့အခါကျတော့မဈဉ္ညာလျှောက်နိုင်သေးရလားအဲ့ဒီမလျှောက်နိုင်တော့တဲ့အခါကျတော့မနှံ့ရွာဆန်ကွယ်လွန်သွားတာဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်ကျမ်းမာပြီးတော့အသက်ရောမရှိနိုင်ဘူးလားဗျာ။ဟေးဈဉ္ညာလျှောက်ခြင်းအပြင်အသက်ရှိနိုင်တယ်တဲ့နံပါတ်၃။နောက်တစ်ခါနံပါတ်၄အတိတံပိတံခာယိတံသာယိတံတမ္မာပရိနာမံကိစ္စတိ။စားထားတဲ့အစာတွေလည်းကြည်ကျက်တယ်။ဘာတွေကြည်ကျက်လဲ။စွမ်းစားပြီးတဲ့အခါမျိုးဆိုရင်ဈဉ္ညာလေးလျှောက်နေရတယ်။ဈဉ္ညာလျှောက်နေလို့ရှိရင်မိမိစားထားတဲ့အစာတွေဟာဘလို့စာဟာရတွေဖြစ်ဖြစ်ကြည်ကျက်ပြီးတော့သွားနေမယ်။အစာတွေကြည်ကျက်တဲ့အခါကျတော့ဝမ်းကောင်းတော့ကောင်းရောခဲသေးလားမခဲပါဘူး။မခဲတော့ကြည်လင်ပြီးတော့တရားတွေရှုမှတ်လို့ရောပို့ပြီးတော့မတိုးတက်နိုင်ဘူးလားတိုးတက်နိုင်ပါဘူး။ပို့ပြီးတိုးတက်နိုင်တယ်ဒါကြောင့်မို့ဈဉ္ညာလျှောက်ခြင်းအပြင်စားထားတဲ့အစာတွေကြည်ကျက်နိုင်တယ်နောက်တကနံပါတ်၅စင်္ဂမာတိကတောတမာရိစိရထိတိကိုဟောတိမိမိရရှိထားတဲ့တမာရိတွေလေခိုင်မြဲတယ်မရရှိသေးတဲ့တမာရိတွေကိုလည်းတိုးတက်ပြီးရစေတယ်ဈဉ္ညာမှာဒါကြောင့်ဈဉ္ညာလျှောက်ပြီးရှုမှတ်နေခြင်းဟာစိတ်တည်ငြိမ်မှုတမာရိကိုမြန်မြန်လေးဖြစ်စေတယ်ဖြစ်လာတဲ့တမာရိကိုလည်းပဲခိုင်မြဲစေတယ်ဒီကျိုးတရားရအကျူတရားဘယ်နှပါလဲ5ပါနံပါတ်1ကခရီးသွားနိုင်ခြင်းဆိုတဲ့အကျူနံပါတ်2ကကြံ့ခံခြင်းကိုရောစေရောကြံ့ခံခြင်းဆိုတဲ့အကျူနံပါတ်3ကနာယောဂကင်းစင်ပြီးကျန်းမာသက်ရှိခြင်းဆိုတဲ့အကျူနံပါတ်4ကစားတတ်တဲ့စာရီကြည်ကျက်ခြင်းဆိုတဲ့အကျူနံပါတ်5ကတမာရီတရားတွေမပျက်စီးခြင်းဆိုတဲ့အကျူအကျူ5မျိုးအဲ့ဒီ5မျိုးလေးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကမတားလို့လွယ်ကူအောင်ဆိုပြီးဆောင်ပုံလေးပေးထားတယ်။ကဲတန်လေးဆိုကြည့်မယ်။ခရီးသွားနိုင
်
ခရီးသွားနိုင်ကြံ့ခိုင်အာအင်းကြံ့ခိုင်အာအင်း kinsin yoga asa jeje mabye tamadi ngabashi twati zinja ajudi kayi twanai jankai a'in kinsin yoga asa jeje mabye tamadi ngabashi twati zinja ajudi da zinja ye ajudi ya ngabame mimiru ma barami mabye zon de lu တရားအသိဉာဏ်ဒူးတွေမရသေးဘူးပဲလွတ်နိုင်လောက်တဲ့မဉာဏ်ဤဘူဉာဏ်ဤမရသေးဘူးဆိုရင်တော့အာမငယ်နေဈဉာဏ်လျှောက်ရှုမှတ်ခြင်းအပြင်ဒီအကျိုး၅မျိုးမရဘူးလားရပါတယ်တေချာလေးရှုမှတ်ကြည့်ပါဘုန်းကြီးကိုယ်တိုင်လည်းပဲဈဉာဏ်ဣရိယာပုဂ္ဂိုလ်အထူးအားပြုပြီးတော့လှုပ်လှုပ်ခဲ့ပါတယ်မာဇီသာသနာရိတ်တန်ရောက်အဲ့ဒီမှာမာဇီသန္တရိတ်တာရောက်တဲ့အခါမှာရောက်တယ်ဆိုတာလည်းပဲဘုန်းကြီးကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့တောထွက်ပြီးတော့တရားကျင့်တာကိုဘုန်းကြီးအားကြရဆရာတော်ဘုရားကြီးရဲ့အထုပ္ပတိလေးဖတ်ကြည့်တဲ့အခါကျတော့ဆရာတော်ဘုရားကြီးကသက်တော်28နှစ်မှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်တာကိုအားကြပြီးတော့ဘုန်းကြီးလည်းတဲ့28နှစ်မှာတော့မထွက်ရဲဘူးလေတော့မထွက်ရဲတော့ကဲတော့တော့မထွက်ရဲဘူးဒီတော့ငါဆရာတော်ဘုရားကြီးရဲ့ရိတ်တာသွားမှပဲဆိုပြီးတော့ဘုန်းကြီးရိတ်တာရောက်လာအဲ့လိုရိတ်တာရောက်ပြီးတော့တရားအားထုတ်ပါဒါပေမဲ့တရားဟာဒါပထမအဦးဆုံးစပြီးတော့အတွေ့အကြုံဖြစ်ပါတယ်အဲ့ဒီမှာတရားအားထုတ်တဲ့အခါမှာစိတ်တရားထွက်လိုက်တာစိတ်ကိုထိမ့်မြားတရေနာနဲ့စိတ်တွေထွက်၊နရေနာနဲ့စိတ်တွေထွက်။ဟိုးအတိတ်ကအကြောင်းရာကြီးအတွေ့တွေကဝင်။အနာကမရောက်သေးဘူး၊ရိတ်တာကပြန်ရင်ရိတ်တာကထွက်ရင်ကဘာလို့လုံးမယ်၊ဘယ်သွားမယ်။ဒီစိတ်ကူးတွေနဲ့ပဲဘုန်းကြီးနေ့စဉ်နေ့စဉ်တရားလျှောက်ဖို့ရ။တရားလျှောက်တဲ့ကမ္မဋ္ဌာန်းဆရာနန်းရောက်ရင်တရားလျှောက်စရာမရှိဘူး။ပြောရရင်တော့လေကမ္မဋ္ဌာန်းဆရာတွေ့ရမှာကိုကြောက်ကြမ်းမိတာတော့ပြီးဆွဲလိုက်ခြင်းတော့ငမတန်းဆရာစီကိုသွားမှာဘာကြောင့်လဲဆိုတော့တရားလျှောက်เสียရကိုမရှိလို့တရားလျှောက်เสียရမရှိဘူးဆိုတာကိုယ်ကလည်းပဲဒီပုံမှာကြိုးစားမှုအားနည်းနေတော့တမာရီကမရစိတ်တရားပြန့်ဆိုတော့လျှောက်เสียရမရှိဘူးတရားလမ်းလည်းပဲမထူသေးပါဘူးခင်ဗျာတရားလမ်းလည်းမထူသေးပါဘူးခင်ဗျာ ਨੇ အဲ့ဒါဘလောက်တိအောင်ကြာလာလဲဆိုရင်ဘုန်းကြီးရက်နှစ်ပတ်ကြာတယ်စိတ်တီပြန့်တယ်အဲ့ဒီမှာကမတန်းဆရာကပြောတယ်ဥဒ္ဒဝနာတဲ့တယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်တွေ့ဘူးလားတဲ့မေးတယ်။ဘုန်းကြီးလည်းစဉ်းစားကြည့်တော့တပည့်တော်မတွေ့ဘူးပါဗျာစဉ်းစားပါအောင်လေ။ဟိုးဈေးပေါက်တို့ဘာလို့ညာတို့တယောက်တည်းဩအဲ့ဒီကျမှသဘောပေါက်သွားတယ်။အဲ့ဒီမှာအဲ့ဒီမှာသဘောပေါက်သွားတယ်။အဲ့ဒီမှာတွေ့ဘူးပါလေဗျာလို့ရှောင်းလိုက်တဲ့အခါကျတော့အဲဒီမှာဥတ္တောပနာတယောက်တည်းစကားမပြောပါဘူးနော်တဲ့အဲဒီမှာပေးရလည်းပဲကိုလူတရားရှောင်းမဲ့ယဟန်တော်ကြီးရှိနေတော့ရှင်းလိုက်တာနေအယူလို့ပြောလိုက်တာပဲတယောက်တည်းစကားပြောနေတဲ့အယူပဲဆိုတာအဲ့ဒါနဲ့ဘုန်းကြီးလည်းရှင်းလိုက်တာအဲ့ဒါနဲ့ရှက်ပြီးတော့ဘုန်းကြီးတရားကြီးစူးစမ်းပါလေထိုင်စူးစမ်းတယ်မထူးအောင်စိတ်တရားထွက်တာပဲဒါနဲ့ဘုန်းကြီးတိဒံတဏှာလေးမှာသွားပြီးတော့မာစီရိတ်တာနဲ့ចောင်းဝင်းကြီးကလည်းကျဲပါလေကျဲတော့ဇင်းညာလျှောက်เสียနေရာတွေကလည်းအလွန်ပေါ်များပါတယ်ဒါနဲ့တပားလေးဇင်းညာသွားလျှောက်တယ်အဲ့ဒီမှာဇင်းညာလျှောက်လိုက်တာတစ်ခေါက်ပြီးတစ်ခေါက်တစ်ခေါက်ပြီးတစ်ခေါက်တစ်ခေါက်ပြီးတစ်ခေါက်အခေါက်ပေါင်းများစွာလျှောက်တဲ့အခါကလည်းကြတော့စိတ်ကအဲ့ဒီမှာငြိမ်သွားပြီဘယ်မှဘုန်းကြီးစိတ်တွေမရောက်တော့အဲ့ဒီမှာစိတ်တည်ငြိမ်ပြီးတော့အာယုံမိနေတဲ့အခါကလာကြတော့ဈဉ္ဉံလျှောက်ရင်းနဲ့ဘယ်လို စိတ်ထဲမှာဖြစ်လာလဲဆိုတော့ဘိုင်းစကယ်စီးသလိုပဲဘုန်းကြီးတို့ဘိုင်းစကယ်စပိန်စီးတဲ့အခါလေကြည့်ပါလားဒီဘက်ကခြင်းနှင်းကိုနင်းချလိုက်တဲ့အခါကျတော့တစ်ဖက်ကခြင်းနှင်းကဘယ်လိုနေလဲအပေါ်ကိုကြွားလာတယ်အဲ့ဒီဘက်ကဘယ်ဘက်ကခြင်းနှင်းကိုနင်းချလိုက်တဲ့အခါညာဘက်ခြင်းနှင်းကအပေါ်ကိုကြွားလာတယ်အဲ့ဒီမှာဘုန်းကြီးဇင်းညံလျှောက်ပြီးရှုမှတ်နေတဲ့အခါအာယုံကမြဲပြီးတော့အဲ့ဒီမှာဒီလန်းတိုင်းလန်းတိုင်းဟာနှိမ်သွားလိုက်မြင့်သွားလိုက်နှိမ်သွားလိုက်မြင့်သွားလိုက်နှိမ်သွားလိုက်မြင့်သွားလိုက်နဲ့တခါလေတငိမ့်ငိမ့်နဲ့ပေါ်နေတယ်တငိမ့်ငိမ့်နဲ့ဇင်းညံအာယုံနဲ့မှမိနေတယ်ဘာမှကိုယ့်ပတ်ဝန်းကျင်ကိုမသိတော့ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်နဲ့အဲ့ဒီမှာကျန်းနေကရှေ့ကမြေကြီးတွေကရှေ့ကကျန်းနေကတခါလေကိုယ့်ခြေတော့နင်းတော့မယ်ဆိုရင်ခြေကျန်းလေးတွေကကြွပေးလိုက်တယ်လို့ပဲအဲ့ဒီကြွပေးလိုက်တဲ့ဘက်ကိုကိုကနင်းချလိုက်အဲ့ဒီဘက်ကနေပြီးနေကြသွားလိုက်ဟိုတစ်ဖက်ကကျန်းနေရကြွပေးလိုက်နင်းချလိုက်အဲ့ဒီဘက်ကနေကြသွားလိုက်တစ်ဖက်ကကြွလာလိုက်နဲ့စိတ်ကဘေးကိုရောက်သေးလားမရောက်တော့ဘူးဒီအာယုံထဲမှာဇင်းညံအာယုံထဲမှာဘုံကြီးမိနေတယ်အဲ့ဒီမှာဇင်းညံအာယုံထဲမှာမိနေတာတဏှာကြီးအချင်းကုန်လို့လည်းမပြေဘူးနှစ်နာရီချင်းကုန်လည်းမပြေဘူးအဲ့ဒီမှာရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းပို့လိုက်တယ်လို့ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းပို့လိုက်တယ်လို့နဲ့အဲ့ဒီမှာဇင်းညံအာယုံမိပြီးတော့စိတ်တည်ငြိမ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဘုန်းကြီးထိုင်တဲ့ဣရိယာပုသွားပြီးထိုင်နေထိုင်နေဆိုရင်မဖျားဥချပြီးတော့မျက်စိလေးမှိတ်လိုက်တာရှိသေးတယ်ဖောင်းနေပိနေဖောင်းနေပိနေစိတ်ဘယ်မှမရောက်တော့အဲ့ဒီမှာတန်းပြီးတော့မိနေတာစိတ်တည်ငြိမ်မှုတမာတိရတာလားမရတာလားရပါပါအဲ့ဒီဇင်းညံကနေတမာတိကိုရအောင်ယူခဲ့တာပဲဒါကြောင့်ထိုင်ရှုမှတ်တာနဲ့ဇင်းညံချက်ရှုမှတ်တဲ့အခါမှာတမာရီထူထောင်စားပုဂ္ဂိုလ်အတွက်ဆိုရင်ဇင်းညာဣရိယာပုဟာအသင့်လျော်ဆုံးဣရိယာပုပါတမာရီရနေတဲ့ပုဂ္ဂိုလ်တွေကတော့အထိုင်ဣရိယာပုကအဓိကအသင့်လျော်ဆုံးပါအထိုင်ကလူကခန္ဓာကိုငြိမ်းနေတယ်စိတ်ကြတော့ဘာဖြစ်နေလဲမငြိမ်ဘူးပြင်းချင်းနေတယ်ဇင်းညာကြတော့လူကလှုပ်ရှားနေတယ်စိတ်ကြတော့ဘာဖြစ်လာလဲငြိမ်နေတယ်ရှုမှတ်တဲ့အာယုံပေါ်မှာဒါကြောင့်မို့ဇင်းညာနဲ့တမာရီကိုပထမထူထောင်ယူပါရနာတဲ့တမာရီကိုအထိုင်နဲ့ခိုင်မြဲအောင်ကြိုးစားပါအဲ့လိုရုပ်အဲ့လိုကြိုးစားယူရပါဒါကြောင့်မို့ဒီဇင်းညာဣရိယာပုလေးဟာတရားရှုမှတ်တဲ့ပုဂ္ဂိုလ်တမာရီစပြီးထူထောင်စစိတ်အပြန့်လွင့်များတဲ့ပုဂ္ဂိုလ်ဟာဇင်းညာဣရိယာပုဟာပထမအဦးဆုံးအထုဖို့အသင့်လျော်ဆုံးဣရိယာပုပါဒါလေးကိုကိုသတိထားပြီးတော့ဘယ်တရားစခန်းမဲဝင်ဝင်ဘယ်မှာပဲအာထုအာထုဇင်းညာဣရိယာပုဟာတမာတိကိုမြန်မြန်ဖြစ်လွယ်တယ်ဆိုတာလေးကိုသိပြီးတော့ဒီဇင်းညာကနေစိတ်ထွက်များရင်ဇင်းညာဣရိယာပုကနေတမာတိကိုစာထူထောင်ယူအဲ့ဒီကရတဲ့တမာတိနဲ့အထိုင်ကိုခိုင်မြဲအောင်ကြိုးစားမယ်နော်ဒါကဇင်းညာဘက်ကနောက်ပြီးတော့ထီတုံးဝါထီတုံးမီတိပ္ပဇာနာတိရတဲ့အခါမှာလည်းရတဲ့အမှုရာကိုသိအောင်ရှုလို့မြတ်စွာဘုရားဟောထားတယ်ဘုန်းကြီးတို့ဒီမှာဒီနေ့ဆိုရင်နောက်ဆုံးနေ့ဖြစ်တဲ့အတွက်ဘုန်းကြီးရိတ်တမ်းမှာဆိုရင်ဒီဣရိယာပုလေးပါးဟာတရက်စီတစ်ခါတရံမှာနှစ်ရက်တောင်ဟောပါတယ်တပတ်ဣရိယာပုတစ်ပါးတစ်ပါးကိုအဲ့လိုချင်းပြီးတော့ဟောသွားတာတွေရှိပါတယ်အခုတော့အချင်းချုပ်လေးနဲ့ပြီးစီးသွားအောင်ရက်တဲ့ခံမှာလည်းရက်တဲ့ဣရိယာပုရက်တဲ့ဣရိယာပုကအခုဇင်းညံရှောက်ပြီးရှုမှတ်တဲ့ခံမှာဘုန်းကြီးတနေ့ကပြောပါတယ်ဇင်းညံလမ်းတလန်းနဲ့တစ်ဖြောင်းနဲ့ထားရတယ်တလန်းနဲ့တစ်ဖြောင်းနဲ့ထပ်ပြီးဒီနေရာကလျှောက်ပြီးဟိုနေရာမှာဆုံးမယ်ဆိုတာလေးကိုသတ်မှတ်ထားရတယ်။သတ်မှတ်တယ်လို့သတ်မှတ်ချက်ဆုံးပြီဆိုတဲ့နေရာရောက်တာနဲ့မလှည့်ရဘူး။ခြေတော်လေးကိုစုံရမ်းလိုက်၊မျက်စိလေးမှိတ်လိုက်။မျက်စိမှိတ်ပြီးတော့ဆံပြားကခြေပြားတိုင်အောင်တကိုယ်လုံးကိုအာယုံဆိုင်လိုက်။ရတ်တယ်။အဲ့ဒီမှာတပြင်းလေးချလိုက်တာနဲ့ရတ်တယ်။နှစ်ချက်သုံးချက်လောက်မှတ်ပါ။ရှုမှတ်ပြီးတော့မှတစ်ဖက်ကိုလှဲ့တော့သွားမဲ့ဘက်ကိုလှဲ့တော့လှဲ့တယ်လှဲ့တယ်လှဲ့တယ်အဲ့ဒါကဘယ်ကိုဆိုင်ရမှာလဲဆိုခြေတော်ကိုဆိုင်ပါစိတ်ကခြေတော်စီကိုအာရုံပြုပါလှဲ့တယ်လှဲ့တယ်လှဲ့တယ်ဆိုတာခြေတော်လေးလှဲ့နေတယ်သွားမဲ့ဘက်မျက်နှာမူမီလောက်ပြီးဆိုတဲ့အခါမှာရက်တယ်ရက်တယ်ပြန်မှတ်ပါပြီးမှမျက်လွှာလေးဖွင့်ပါဖွင့်ပြီးပြန်ပြီးတော့လျှောက်ပါညာလန်းတယ်ဖယ်လန်းတယ်သွမှုကြွားတယ်လန်းနေချတယ်လျှောက်ပါဇင်းညာတစ်ဖက်ထိပ်ရောက်လို့ဆုံးပြီဆိုရင်လေစိုးစိုးကပြောတဲ့အတိုင်းရက်တဲ့အမူအရာလေးခြေတော်လေးစုံရ တကူလုံးဆံပြားကနေခြေပြားတယ်အောင်တကူလုံးအာယုံဆိုင်ရက်တဲ့ရက်တဲ့လို့ရှုအဲဒီမှာရက်တဲ့အမူအရာလေးကိုတေချာရှုနေရှုပြီးတော့မှနှစ်ချက်သုံးချက်လောက်ရှုပြီးတော့မှတစ်ဖက်ကိုလှဲတော့လှဲတယ်လှဲတယ်သွားမဲ့ပဲမျက်နှာမူပြီးတော့ရက်တဲ့ရက်တဲ့ပြီးမှမျက်လောလေးပြန်ဖွင့်ပြန်လျှောက်အဲဒီလိုခောက်တုံခောက်ပြန်လျှောက်တာကိုဗာလိလိုစင်ကမလို့ခေါ်တယ်မြန်မာလိုပြောရင်ဇင်းကြံလို့ခေါ်တယ်အဲဒီမှာဇင်းကြံလျှောက်တာဒါကြောင့်မို့ဇင်းညံလျှောက်တာနဲ့လမ်းလျှောက်တာနဲ့ဇလုံးပေါင်းခြင်းရောတူရဲ့လား
တူပါဘ
ူးဗျာအတန်တွေ့ခြင်းရောတူရဲ့လား
တ
ူပါဘူးဗျာအတိတ်ပဲရင်ရောတူရဲ့လား မတူဘူးနော်ဒါကြောင့်မို့လမ်းလျှောက်တယ်ဆိုတဲ့အသုံးအနှုန်းမျိုးကိုတရားရှုမှတ်တဲ့အခါမှာတပြီတော့လမ်းလျှောက်မှတ်တယ်ဆိုတာမျိုးမပန်းနဲ့ဇင်းညံလျှောက်မှတ်တယ်အဲဒီမှာဇင်းညံလျှောက်ပြီးရှုမှတ်တဲ့အခါမှာဇင်းညံလျှောက်တာနဲ့လမ်းလျှောက်တာလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တယ်တခါတရံမှာအပြင်းပြေလျှောက်ကြတယ်ဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ကတမာရီဖြစ်အောင်လျှောက်တာညံဖြစ်ဖို့လျှောက်တာဟောရည်ရွယ်ချက်ချင်းရောတူရလား မတူတော့လမ်းလျှောက်တဲ့ပုဂ္ဂိုလ်ကအပြင်းပြေဆိုတော့ဘုန်းကြီးတို့ဒီမှာစကားတပြောပြောနဲ့လျှောက်တယ်ဒီဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ကြတော့အမတ်တတိနဲ့လျှောက်ရတယ်ဘယ်လိုလျှောက်ရလဲအမတ်တတိနဲ့လျှောက်ရတယ်ဟိုလမ်းလျှောက်တဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒီမှာလမ်းလျှောက်တဲ့ပုဂ္ဂိုလ်ကတော့ဟိုကြည့်ဒီကြည့်ကြည့်ပြီးလျှောက်တယ်ဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ကတော့ရှေ့မျက်လွှာလေးချာလျှောက်ရတယ်ဘယ်လိုလျှောက်ရလဲအေးရှေ့လေးတောင်ကမျက်လွှာလေးချာပြီးတော့လျှောက်ပါလျှောက်တဲ့အခါမှာလက်ကိုတွဲလမ်းမထားနဲ့ရမ်းမသွားနဲ့လက်ကလေးဟာရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်အထက်ကိုသွားမပိုင်နဲ့ဈဉ္ညာလျှောက်တဲ့အခါမှာအထက်ပိုက်ရင်ဒီမှာနှလုံးကိုဖိသလိုဖြစ်သွားပြီးတော့အဲ့ဒီမှာမောကြံလာတတ်တယ်။ဒါကြောင့်ရှေ့ကိုပိုက်ခြင်းပိုက်မယ်ရှေ့လေးတွန်းလန်းလေးချာပြီးပိုက်ထားမယ်။နောက်ကိုပြန်ပြီးတော့ပိုက်ခြင်းပိုက်မယ်ထားမယ်။အဲ့တော့မျက်လွှာလေးချထားတယ်ဆိုတော့ဘယ်မှမမြင်တော့ရှေ့လေးတောင်ကန်လေးပဲမြင်တော့တယ်။ခန္ဓာကိုယ်ကလည်းမလှုပ်ရှားတော့ဘူးလက်တွေပါတယ်ကလည်းမလှုပ်ရှားတော့ဘူးဆိုတော့ခြေထောက်ရဲ့လှုပ်ရှားတာလေးတခုတည်းပဲစိတ်ကအဲ့ဒီပုံမှာပို့ထားမယ်။အဲ့မှာညာခြေလမ်းတဲ့အခိုင်မှာညာလမ်းတယ်။ဘယ်ခြေလမ်းတဲ့အခိုင်မှာဘယ်လမ်းတယ်။အဲ့ဒီပုံမှာပဲစိတ်လေးကိုဆွဲဆွဲမြဲမြဲအဲ့လိုရှောက်ပြီးတော့ရှုမှတ်ရတာပါ။အဲ့လိုရှုမှတ်လို့ဆုံးပြီဆိုတဲ့အခါမှာစောစောကပြောတဲ့ရက်တဲ့အမူအရာ။ဒီရက်တဲ့အမူအရာလေးဟာဒီဇင်းညာလျှောက်တဲ့အခါမှာတော့တစ်ခါတည်းမှာ1မိနစ်2မိနစ်3မိနစ်ဒီလောက်ပဲလျှောက်တာလေ။ဒီလောက်လေးပဲရက်တာ။တကယ်လို့တရားထိုင်တဲ့အကမှဘုန်းကြီးတို့ဟိုဌိနမိတ်တာဝင်နိုင်တဲ့အချိန်ရှိတယ်နော်နည်းနည်းအာယုစားပြီးရင်ဝမ်းထဲမှာအစာရောက်သွားတဲ့အတွက်ဌိနမိတ်တာမဝင်ဘူးလားဝင
်ပါ
ရဲ့အဲ့ဒီအချိန်မှာထိုင်ပြီးရှုမှတ်နေရင်တဆက်ဆက်နဲ့ငိုက်ပြီးတစ်ကိုယ်လုံးရင်းရိုင်နေတာနဲ့အချိန်ကုန်သွားတယ်ဟုတ်တယ်မလားအဲ့ဒီအချိန်မျိုးကြတော့ဝရိယလေးတိုးတဲ့အနေနဲ့ရမ်းမှတ်ကလေးနဲ့မှတ်လို့ပိုပြီးအဆင်ပြေတယ်ရက်ပြီးမှတ်တဲ့ကစိတ်ထွက်လို့ရသေးလားမ
ရပါဘူ
းအိမ်ငိုက်လို့ရသေးလားမ
ရပါ
ဘူးအဲ့ဒါတော့ပြစ်ပြီးလဲပြီးသားမှတ်တော့အဲ့တော့ပြစ်လဲမှဆိုတော့အဲ့ဒီမှာဝရိယကပို့ထားတော့စိတ်ရောထွက်သေးလားမ
ထွက်ပါ
ဘူးအိမ်ရောအိမ်ငိုက်သေးလားမ
ထွက်ပါဘူးဟေ
းအဲ့ဒီအချိန်လေးကိုရွေးပြီးတော့ဌိနမိတ်တာဝင်မဲ့အချိန်မျိုးကိုရက်တဲ့ဣရိယာပုတ်နဲ့တင့်လျော်တယ်နော်တင့်လျော်တယ်လို့ဘုန်းကြီးကအကြံဉာဏ်ပေးတာနော်အဲဒီလိုပဲရှုနေရမယ်ဘုန်းကြီးပြောတာမဟုတ်သေးဘူးနော်အဲ့ဒီမှာရက်တဲ့ဣရိယာပုဟာအဲ့ဒီအချိန်မျိုးမှာတင့်လျော်တယ်နောက်နေစွမ်းစားပြီးချိန်အဲ့လိုစွမ်းစားပြီးချိန်အချိန်ဒီမှာဝမ်းထဲမှာအစာတွေရောက်နေတဲ့အတွက်လေးပြီးတော့ဌိနမိတ်တာတွေဝင်တယ်အဲ့လိုဌိနမိတ်တာတွေမဝင်အောင်အဲ့ဒီရက်တဲ့ဣရိယာပုကလေးနဲ့ပထမကြိုးစားပြီးတော့ရှုလို့ရနိုင်ပါတယ်အဲ့တော့ရက်တဲ့ဣရိယာပုနဲ့ရှုတဲ့အခါကျတော့ဒီစွမ်းစားပြီးတဲ့အချိန်မျိုးရက်တော့အချိန်ဟာ15မိနစ်ကြာရင်ကြာမယ်မိနစ်30ကြာရင်ကြာမယ်ပေါ့နော်တဏှာကြီးပြည့်အောင်ရှုခြင်းနဲ့ရှုမယ်ပေါ့အဲ့ဒီလိုရှုတဲ့အခါကျတော့ရက်တယ်ရက်တယ်လို့တလောက်တယ်မဟုတ်တော့အဲ့ဒီလိုရက်နေခြင်းမှာလက်ကလေးရှေ့ပိုက်ပြီးရက်နေခြင်းမှာဝင်လေထွက်လေကပုံမှန်ဖြစ်နေပြီငြိမ်နေတဲ့အခါကျတော့ဝင်လေလေးဝင်လာတာနဲ့ဝမ်းဘက်ကလေးကတင်းပြီးဖောင်းလာတာလေးကိုဟိုကလက်ကလေးကပိုက်ထားတဲ့အောက်ကိုချတာတဲ့လက်ကလေးကဒီမှာလက်မောင်းနဲ့သွားပြီးဝမ်းဘက်နဲ့ထိနေတယ်ထိနေတဲ့အတွက်ကြောင့်မို့လေလေးဝင်လာလို့ဝမ်းဘက်ကလေးတင်းပြီးဖောင်းလာရင်ဖောင်းနေထင်ရှားနေတယ်။လေလေးပြန်ထွက်သွားလို့ဝမ်းဘက်ကလေးရောကြပင်ကျသွားရင်ပိန်နေထင်ရှားနေတယ်။အဲဒီရရင်နဲ့ပဲဖောင်းတယ်ပိန်တယ်ရှုပါ။အ ဲ့လိုဖောင်းတဲ့ပေနဲ့ရှုလို့10မိနစ်အဲ့ဒီလောက်ရှိလာပြီဆိုရင်9မိနစ်10မိနစ်ဆိုရင်ခန္ဓာကိုယ်ကြီးတောင်တင်းနေတဲ့သဘောတွေ့လိမ့်မယ်။ဘာသဘောတွေ့လိမ့်မလဲ။တောင်တင်းနေတဲ့သဘော။အောက်ကခြေထောက်ကနေစမ်းပြီးတော့အပေါ်ကိုတောင်နေဒုစီအောင်။ဒုတိယအောင်တောင်နေတယ်။တက္ကတယံအဲ့ဒီဒုကနေပြီးတော့အပေါ်ပိုင်းအကုန်လုံးတောင်တင်းနေတာရှိတယ်။တခါတရံကြတော့လေအောက်ပိုင်းကဒူးလောက်ထီအောင်တောင့်တင်းပြီးတော့အပေါ်ပိုင်းကြတော့ရိမ့်ပြီးလှုပ်နေတာတွေ့ရအပေါ်ပိုင်းကြတော့ပါလိဖြစ်နေလေရိမ့်ပြီးလှုပ်နေတယ်အဲ့ဒီမှာရိမ့်ပြီးလှုပ်နေတယ်ယောဂီပုဂ္ဂိုလ်ကဒီမှာညာထဲမှာတခါလေးတွေ့နေတယ်ဖောင်းနေပိန်နေယူရင်းနဲ့နောက်ကြတော့ဖောင်းနာပိန်နာလေးနဲ့သွားတွဲလိုက်ဖောင်းနေပိန်နေတောင့်နေဖောင်းနေပိန်နေတောင့်နေသောမုတ်ရိမ့်နေတာတင်စားရင်ဖောင်းနေပိန်နေရိမ့်နေဖောင်းနေပိန်နေရိမ့်နေတွဲလို့မရမတွဲခြင်းမူသူ့ရည်တဲ့တတ်တတ်မှတ်မယ်ဆိုရင်ရိမ့်နေရိမ့်နေရိမ့်နေလှုပ်နေတာလေးဒီချာမှတ်နေတောင့်တင်းနေရင်တောင့်တင်းနေတာလေးဒီချာမှတ်နေအဲ့ဒီလိုရိမ့်ရိုင်ပြီးတောင့်တင်းနေတဲ့သဘောလေးတွေဟာဓာတ်နဲ့ပြောရင်ဝါယောဓာတ်တည်းဗာဓာတ်တည်းလေဝါယောဓာတ်တည်းပဲအဲ့ဒီဝါယောဓာတ်ကယုတ်တရားပဲသိနေတာလေးကပါတယ်လေကဲရက်တဲ့ခိုက်ကလေးမှာရှုနေစဉ်ရက်တယ်လို့ရှုနေစဉ်မှာပဲဘုန်းကြီးတို့ယုံနဲ့နံ꿰ပြီးတော့မသိဘူးလားသိပါရဲ့ရှင်းရှင်းလေးပဲ꿰သိနေတာသူကသူတတ်တတ်လေးပဲဟိုကတင်းတောင့်တင်းနေတာလေးကတခြားရှုသိနေတာလေးကတခြားတောင့်တင်းနေတာလေးကတခြားရှုသိနေတာလေးကတခြားနှစ်ခု꿰သွားလိမ့်မယ်ရိမ့်နေတာလေးကတခြားရှုသိနေတာလေးကတခြားနှစ်ခု꿰꿰သိသွားလိမ့်မယ်အဲ့လိုရှုလို့ဒီတောင့်တင်းနေတဲ့သဘောလေးတွေရိမ့်နေတဲ့သဘောလေးတွေရှုနေစဉ်မှာအောက်ကရက်ထားတဲ့နေရာက15မိနစ်မိနစ်20လောက်ကြာလာတော့ပူလာတယ်။ဘာဖြစ်လာလဲ
။
ပူလာတယ်။အဲ့ဒီမှာခြေပွားတွေပူလာတယ်။အဲ့ဒီခါမှာယောဂီကဖောင်းနာပိန်နာလေးနဲ့တွဲပြီးပူလာကပူထင်ရှားသွားပြီ။ထင်ရှားတဲ့ဘက်ကိုတခါဆိုင်လိုက်ပူတယ်။ဖောင်းနေပိန်နေပူတယ်။ဖောင်းနေပိန်နေပူတယ်။ဓမ္မမဟုတ်ဆိုရင်သူ့ကိုပူတယ်။ပူတယ်။သူ့ပဲဆိုင်မှန်တယ်။မှန်နေရင်အဲ့ဒီမှာပူးမှုတွေကတစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်နဲ့အဲ့ဒီပူးမှုတွေကတိုးတိုးတိုးတိုးတိုးတိုးပြီးလာလိုက်တာချင်းမျက်စိကနေတဖြည်းဖြည်းတက်လာလိုက်တာဒူးတဖြည်းဖြည်းဒူးကနေတက်လာလိုက်တာပေါင်တဖြည်းဖြည်းအဲ့ဒီကနေခန္ဓာကိုယ်ခန္ဓာကိုယ်ကနေပခုံးတကောလုံးကိုနောက်ကြတော့မင်းနဲ့မြိုက်ထားသလောက်ပူလောင်းနေနေမယ်အဲ့ဒီအပူကိုယောဂီသိခံပြီးတော့ရှုပေးပူတယ်ပူတယ်ပူတယ်နဲ့သိခံပြီးတော့ရှုရတယ်အဲ့ဒီပူမှုတွေကတကိုယ်လုံးကိုမင်းနဲ့မြိုက်ထားသလောက်ပဲအဲ့ဒီခါကျတော့ယောဂီကမခံနိုင်လို့တရားဖြုတ်ချင်တတ်တယ်အဲဖြုတ်လိုက်ရင်တော့ဒီပူမှုရဲ့သဘောတဘာဝတွေကိုမသိတော့ဘူးပေါ့ဝေဒနာကိုဣရိယာပုတ်ကဖုံးတယ်တဲ့ဝေဒနာကိုဘယ်သူကဖုံးတာလဲဣရိယ
ာပုတ်က
ဖုံးတာတော့ဝေဒနာရဲ့သဘောသိသေးလားမ
သိတ
ော့ပါဒေါနေချာရွှေ့လိုက်ဒေါနေချာပြောင်းလိုက်ဒေါနေချာအလုပ်ရှုမှတ်မှုဖြတ်ပြစ်လိုက်နေဆိုတော့ဘာမှဝေဒနာရဲ့သဘောမသိတော့ဘူးလေဒါကိုကိုကဣရိယာပုနဲ့မပြောင်းဘဲနဲ့သိခံပြီးတော့ဇွဲနဲ့ရှုသွားရင်တော့အဲ့ဒီမှာဝေဒနာရဲ့သဘောလေးကိုရှင်းရှင်းလင်းလင်းလေးသိလာမှာပဲသူကသူပူမှုသဘောလေးရဲ့ပေါ်လိုက်ပြောက်လိုက်သိလာနိုင်မယ်အဲ့ဒီမှာဘုန်းကြီးတို့မြန်မာနိုင်ငံမှာတော်ကူးဆရာတော်ဆိုတာထင်ရှားခဲ့ပါတယ်ဒါမော်လမြိုင်ဘက်ကမွန်ပြည်နယ်ကပုဂ္ဂိုလ်တွေဒါသိမှာပါရောက်လဲရောက်ဖူးမယ်ဖူးလဲဖူးဖို့ပါမယ်တကယ်ကိုထင်ရှားတဲ့ယဟန်တော်လူထင်ရှားတော်မူတဲ့ဆရာတော်ကြီးဖြစ်ပါဒီဆရာတော်ကြီးဟာကျေးဇူးတော်ရှင်မှဒီဆရာတော်ဘုရားကြီးရဲ့ဥပနိတ္တရာအတိုင်းတရားပေးတရားပြနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲဒီမှာသူကတရားပြရတဲ့အခါမှာထိုင်နေဣရိယာပုတ်ထက်ဒီရက်တဲ့ဣရိယာပုတ်ကိုပြန်နာထားပြီးတော့သူပြတယ်။ဘာကြောင့်လဲဆိုတော့စိုးစိုးကပြောသလိုဌိနမိတ်တံမဝင်နိုင်အောင်ဆိုပြီးတော့ဝရိယအင်မတန်အားကြီးတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဝရိယကိုဦးစားပေးပြီးတော့ရက်တဲ့ဣရိယာပုတ်ကိုအထူးပြုပြီးတော့သင်ကြားပေးတာပါ။အဲ့တော့ဒီဆရာတော်ကြီးကဒီရက်တဲ့ဣရိယာပုတ်နဲ့24နာရီရက်ပြီးရှုနိုင်တဲ့ဣရိယာပုတ်မနိုင်နေဘူးလားမန
ိုင်
နေပါဘူးနိုင်နေလိုက်တာထိုင်နေဣရိယာပုတ်နဲ့လည်း24နာရီရက်ဈေးညံဣရိယာပုတ်နဲ့လည်း24နာရီရက်နောက်ဆုံးအိယာပုတ်မှာလျောင်းဆက်တဲ့ဣရိယာပုတ်နဲ့လည်း24နာရီရက်ဘုန်းကြီးတို့အဲ့ဒီဣရိယာပုတ်၄ပါးရွေးပါဆိုရင်ဘာရွေးမလဲမသိဘူးဣတေဣရိယာပုလားအဲ့တော့ဣတေဣရိယာပုလေတကယ်တမ်းကြတော့မလှုပ်မရှားကဲအိတ်လို့ရပါမလားမ
ရပါဘူး
24နာရီလုံးဘယ်လိုမှမနေနိုင်ဘူးတကယ်လုံးပူလာမှာပဲเนา ဲ့တော့ဒီဆရာတော်ဘုရားကြီးကတော့အင်မတန်ကိုနိုင်နင်းတော်မူခဲ့ပါအဲ့တော့ယောဂီကိုဆရာတော်ဘုရားကြီးကအဲ့ဒီလိုရက်ပြီးတော့ရှုမှတ်တဲ့အခါကလည်းမှာအခုလိုပူလောင်ပြီးတော့တစ်ကိုယ်လုံးမီမြိုက်ထားသလောက်ပူလောင်တဲ့ဝေဒနာခံစားနေရပြီဆိုရင်ဆရာတော်ကြီးကယောဂီတို့ငရဲအပူကတည်တဲ့ပူတယ်ဆရာတော်ဘုရားကြီးကအားပေးတာငရဲအပူကတည်တဲ့ပူတယ်ငရဲအပူကိုမခံခြင်းရင်ဒီခန္ဓာကဖောက်ပြန်တဲ့အပူလေးကိုသိခံ냐ခန္ဓာကဖောက်ပြန်ပြီးတော့ပူတဲ့အပူလေးကိုသိခံ냐ဆိုပြီးဆရာတော်ကြီးကအမြဲတမ်းအားပေးလိုက်တဲ့အခါကျတော့ယောဂီတွေကလည်းပဲပူတာကိုတစ်ခါသိခံပြီးတော့ရှုမှတ်အဲ့လိုရှုမှတ်ရင်ကတချို့တနာကြီးနှစ်နာရီသုံးနာရီပေါ့လေအခက်ခဲဆိုတာဘယ်နေရာမှမလွတ်ဘူးတဲ့လောကမှာဘဝရည်တည်ရေးအတွက်စီးပွားရေးလောကရဲ့ကံမလဲခက်ခဲတွေရှိတာပဲအဲ့တော့ဒီတရားအထုရမှာလည်းပဲခက်ခဲဆိုတာရှိတယ်ဒီအခက်ခဲတွေ့တိုင်းသာနောက်ဆိုရမယ်ဆိုရင်နဲ့ဒီလိုလူဘဝတောင်ရဖို့ခက်ခဲလိမ့်မယ်အဲ့ဒီတော့ဘာပဲဖြစ်ဖြစ်တောင်တွေ့ရင်လည်းကြော်တဲတဲ့ဆရာတော်ကြီးကမြစ်တွေ့ရင်လည်းချောင်းတွေ့ရင်လည်းဖြတ်ကူဇွဲနဲ့အလုပ်လုပ်ပါနောက်မဆုံးနဲ့ဇွဲနဲ့ကြိုးစားပါဆိုပြီးတော့အဲ့လိုအားပေးပြီးတော့ကြိုးစားခိုင်းနေပါလေ။အဲ့လိုကြိုးစားလို့လည်းပဲတချို့ပုဂ္ဂိုလ်3-4နာရီတော့ရပါတယ်ဆရာတော်ဘုရားကြီးရဲ့ဣရိယာပုနဲ့နိုင်ငံပုံထိအောင်တော့မမိပါဘူး။ဒါကြောင့်ဒီဣရိယာပုနဲ့ရှုမှတ်ရင်လည်းပဲရှုမှတ်ရင်လည်းဒီမှာယုံနာသဘောတွေမသိနိုင်ဘူးလား။သိပါပါ။တေချာရက်ပြီးတော့ကြာကြာလေးဣရိယာပုမြဲမြဲရှုသွားရင်ဖြစ်ပေါ်လာတဲ့ဝေဒနာလေးတွေရဲ့ဖြစ်ပျက်တွေရောမမြင်နိုင်ဘူးလားဗျာ။အာလုံးဖြစ်ပြဉာဏ်နေပေါ်ပြီးတော့ယရနေဆံတန်ဒုက္ခတန်ဒုက္ခတရဏတ္တဆိုတဲ့အတိုင်းအစင်းစင်းနဲ့အဲ့ဒီမှာဝိပဿနာဉာဏ်နေအစင်းစင်းတက်ပြီးတော့ကိရိတာအာတော့ကုန်ခန်းပြီးတော့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာရှိခဲ့ပါတယ်ရှိရုံမပါဘူးအများများဒီရက်တဲ့ဣရိယာပုနဲ့တရားရတာတွေရှိပါတယ်အဲ့ဒီကသာရကလေးတစ်ခုထုတ်ပြောရရင်တိတ်တမထေဆိုတဲ့ယန္တော်လေးတစ်ပါးပါအဲ့ဒီဒိဋ္ဌံဆိုတဲ့မတရားလူပေါင်းလူလောကနေပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုနာကြားရပြီးတော့သာသနာတော်ဝင်လာတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သာသနာတော်ဝင်လာပြီးတော့ကံကြီးကံငယ်ဆောင်ပုံဆောင်နေတွေနားလည်ဖို့အဲ့ဒီမှာဇေတဝန်အကြောင်းမှာငါးနှစ်တံမြတ်နေပြီးတဲ့အခါကျတော့မြတ်စွာဘုရားတန်ကမ္မထမ်းယူပြီးတော့တပါးတဲ့ဧကစာရီတောထွက်ပြီးတော့တရားအထုတ်ပါတယ်တရားအထုတ်ဖို့အတွက်ပထမနေရာရှာရပါတယ်မိမိအထုတ်ဖို့အတွက်ကျောင်းသင်္ကန်းရှာရပါအဲ့ဒီမှာတဘာဝလှိုင်ခွေကြီးတစ်ခုကိုသူသွားတွေ့ပါတယ်တဘာဝလှိုင်ခွေကြီးတစ်ခုကိုသူသွားတွေ့တဲ့အခါကလည်းကြတော့ဩဒီလှိုင်ခွေကြီးဒီမှာနေပြီးတရားအထုတ်ရင်ကောင်းမှာပဲစိတ်ထဲကဖြစ်တယ်သို့တော်လည်းပဲလှိုင်ခွေကနေစရာရှိပေမဲ့လို့ဆွန့်ခံစားဖို့အတွက်တရားဒဂမတွေဆွန့်လောင်းလူမဲ့ပုဂ္ဂိုလ်လေးရှိအောင်မှာဆိုတော့အဲ့ဒီမှာပန်ဝန်းကျင်ကိုလိုက်ပြီးတော့ဆရာကြီးတွေကတိုးထဲမှာတည်ခင်းဆိုင်နေတယ်တိုးထဲနေတယ်တွေ့အဲ့ဒီမှာသွားအဲ့ဒီရောက်တဲ့အခါကျတော့အဲ့ဒီကလည်းပဲတရားဓမ္မတွေကတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုတော့အရှင်ဘုရားဆွမ်းအတွက်တော်ဖြင့်အရှင်ဘုရားကြောင်းကြတော်မမူပါနဲ့ဗျာလေအရှင်ဘုရားဒီနိနာကလိုင်ကူမှာအရှင်ဘုရားနေပြီးတော့ဝါစုဝါကပ်ပြီးတရင်သုံးပြီးတော့နေမယ်ဆိုရင်လည်းပဲတပည့်တော်တို့လည်းပဲကုသိုလ်ပွားရပါတယ်အရှင်ဘုရားဆွမ်းအတွက်ကြောင်းကြမယ်နေတော်မူပါတပည့်တော်တို့ဆွမ်းအတွက်တောင်းယူလောင်းလှူပါမယ်ဘုရားဆိုတော့ဟောဆွမ်းအတွက်လည်းပြည့်စုံသွားပြီပြည့်စုံသွားတဲ့အတွက်ကြောင့်မို့အဲ့ဒီကြောင်းတင်ကလေးအဲ့ဒီလိုင်ကူမှာသွားနေဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာစောင့်နေတဲ့လိုင်ကူမှာစောင့်တဲ့နတ်တွေပေါ့အဲ့ဒီဘုံပစိုးယုဝစိုးစတဲ့နတ်တွေဒီအောက်နတ်တွေဟာသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာရင်ဒီလိုင်ကူမှာနေလို့ရသေးလားမရတော့မြင့်တဲ့နေရာလည်းနေလို့မရဘူးမြတ်တဲ့နေရာလည်းနေလို့မရဘူးလေတင်မှလည်းနေလို့မရအဲ့ဒီမှာနေရာဖယ်ပေးရနေရာဖယ်ပေးရတော့ဘုန်းကြီးတို့အောက်နတ်တွေဆိုတာကလူတွေလူပဲလို့ဆိုပါလေသားတွေသမီးတွေနဲ့တဲ့သူတို့မှလည်းအဲ့လိုသားသမီးတွေနဲ့ဆိုတော့နေရာရွှေ့ပေးရတော့ဘုန်းကြီးတို့ကိုယ့်ဟာကိုယ်ပဲစဉ်းစားကြည့်ပေါ့ဖိတ်တဲ့အိမ်ကနေတိမ်ပြောင်းရရင်အနေထိုင်ကိုအတော်နဲ့မကြနိုင်ဘူးလေတော်တော်ဒုက္ခရောက်တယ်ကိုထားတဲ့ပစ္စည်းတွေကထားနေကြနေရမဟုတ်တော့ဟိုရှံရဒီရှံရဒုက္ခတွေရောက်အခုလည်းပဲဒီမိသားစုဒုက္ခရောက် ဒုက္ခရောက်တဲ့ကလူကြီးကတော့နေလို့ရပြီမယ်ကလေးကမရဘူးအိမ်ပြန်မယ်အိမ်ပြန်မယ်သူတို့နေနေကြအိမ်မပြန်မယ်ကြီးတဲ့ကလေးတွေကဖြစ်နေတော့မိဘမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကချော့အဲ့ဒီမှာချော့ပြီးတော့ဒီကိုယ်တော်လေးကြာကြာနေမှာမဟုတ်ပါဘူးကွယ်ခဏနေပါခဏလေးသီခံလိုက်ပါအောင်ခဏသီခံလိုက်ပါအောင်တရေနရေနဲ့ဒီလိုနဲ့သီခံခိုင်းတာသီခံခိုင်းတာကိုတော်လေးကလည်းဆုံးကအင်ကလည်းရှိတဲ့အခါကျတော့နေစရာလေးကလည်းပဲလှန်ကူလေးနဲ့ဆုံးကအင်ကလည်းရှိသလိုဒီနေရာတရားအထုဖို့အဆင်ပြေဆုံးနေရာဖြစ်တယ်တိတ်ဆိတ်မှုလည်းရှိပါမှလူသူလည်းမရှိဘူးအဲ့လိုဆိုတော့ဒီနေရာကပြန်မှုစိတ်မကူတော့အဲ့ဒီလိုနဲ့တရေနရေ၃ရေ၄ရေ၅ရေတပတ်နေလို့လည်းမပြန်ဆိုတော့အင်းကြည့်ရတာဒီကိုယ်တော့ပြန်မဲ့ပုံစံမပေါ်တော့ကုန်းနဲ့ကော်ထုတ်တော့ပြန်မပြန်မတော့မလားအဲ့ဒီမှာပြန်မဲ့ပုံစံမတွေ့တော့မှအဲ့ဒီလိုင်ကူစောင့်တဲ့နတ်ကအကြံထုတ်တယ်ဒီကိုယ်တော်လေးရဲ့သီလတွေညှိုးတာခြောက်တာကြောင်းတာကြားတာစွန့်တာကွက်တာရှိသလားဒီကိုယ်တော်လေးရဲ့သီလတွေကိုသူကစစ်ဆေးကြည့်ကိုယ်တော်လေးဟာသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့သီလဝိတုဒ္ဓိသီလဆင်ခြင်သီလကိုအညံ့နွမ်းမခံခဲ့ဘူးဒီလိုနေလာခဲ့တာဆိုတော့အဲ့လိုရှာလိုက်တဲ့ကသီလညှိုးနွမ်းတာမရှိတော့ကိုကပဲလှုပ်ကြံပြီးတော့သီလညှိုးနွမ်းအောင်ကြိုးစားမှပဲဆိုပြီးတော့အဲ့ဒီစွမ်းကံအိမ်မှာရှိတဲ့စွမ်းတကမရဲ့သားလေးကိုတခါလေလေပင်လိန်ထားတယ်နက်ကင်ထားဘာကင်ထားတာလဲနက်ကင်ထားတယ်အဲ့မှာကလေးကိုလယ်ပင်လိန်ထားလိုက်တယ်။လယ်ပင်လိန်ထားတော့ကလေးကလယ်ပင်လည်းတဲလို့မရတော့ပါဇက်ကလည်းပဲဟာဘလို့မှပါဇက်ကလည်းစီးလို့မရပါဇက်ကြီးကလည်းပြင်း။ရှာလည်းတဲလက်တရေတွေကထွက်၊နာရီတွေကထွက်၊မျက်ရည်တွေကထွက်ဒုက္ခတွေရောက်။အဲ့ဒါနဲ့နတ်ကသူ့အသူကြံထားတာကိုအကြံနဲ့ဆိုတော့အဲ့ဒီအိမ်မှာလာပြီးတော့ပုကပ်ပြောတယ်။တင့်သားလေးလေပင်ကြီးဒီလိုဖြစ်နေတာပျောက်ချင်လားလို့ဆိုတော့ပျောက်ချင်တာဘောမိပါပျောက်ချင်ပါလေဆိုတော့ပျောက်ချင်ရင်နဲ့အဲ့ဒီတင့်အိမ်မှာဆုံးကံကြွနေတဲ့ကိုတော်လေးစီကဆေးတောင်းနဲ့ဘာတောင်းခိုင်းတာလဲဆေးတောင်းခိုင်းတာဆေးတောင်းခိုင်းတဲ့အခါကလည်းကြတော့ဟိုကအိမ်ကဆွမ်းတကမာကြီးဟင်းနဲ့မတောင်းကျင်ဘူးဘုန်းကြီးစီကပြည့်စီပါမှမလို့ကျင်ဘူးအဲ့တော့ဘာမှမတောင်းကျင်ဘူးမဟုတ်ဘူးဆေးတွေပါလေပါလေတော့တက်ဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေဆိုတာကိုကျမ်းမာရေးအရာမကျမ်းမာတဲ့အခါဖြန်းလာတဲ့အခါဆေးဝါးလေးတွေဆောင်လာရတယ်အဲ့တော့ဒီဆေးလေးတောင်းလိုက်ရင်အဲ့ဒီဆေးလေးတိုင်းလိုက်ရင်ပြောင်းမယ်ပေါ့မတောင်းကျင်ဘူးဒီလိုဆိုရင်ကဲဆေးမတောင်းကျင်ရင်ကိုရိုလေးစီကကရိုနာတောင်းဘာတောင်းခိုင်းတာလဲဘုန်းကြီးတို့ကောင်းနေစစ်တီလေးတဲ့ခါလေးအထိုင်များတဲ့ပုဂ္ဂိုလ်အညောင်းကြည်တွေများတဲ့ခါကျတော့နာကရိုးနာလေးရှူလိုက်ရင်နာချီတယ်နိနာချီတဲ့ခါကြောတက်တာလေးဒါတွေပြေပြောက်တယ်ဆိုတော့ဒီတောရဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေတိုးထဲမှာတရားထုတဲ့ပုဂ္ဂိုလ်တွေဒါလေးတွေဆောင်ရတယ်ဒါမှမဟုတ်ကရိုးနာဆိုတဲ့နာချီတဲ့နာအဲ့ဒီချီတဲ့နာလေးကိုဘုန်းကြီးကဒါဒီအကြောင်းလေးပြောရင်ဘုန်းကြီးဟိုမဟာစီရိတ်တာတို့ကအကြောင်းကိုသွားသွားသတိရတယ်မဇိယိတ္တမှာဆရာတော်ကြီးဥတ္တံဝရဆိုတာရှိတယ်။အမျိုးသမီးယောဂီတွေတရားဆက်တယ်။ဘုန်းကြီးကတချမ်းတဝက်ဆက်တယ်ပေါ့။ဘုန်းကြီးကရောက်ဆက်အမျိုးသမီးယောဂီတွေဆက်တယ်။ဆရာတော်ကြီးကရဲရတဲ့အမျိုးသမီးယောဂီတွေတရားဆက်တယ်။တင်းရမှာနေရဒကာကြီးတယောက်ကလာတယ်။ဘုန်းကြီးလည်းမြင်တယ်တွေ့တယ်။နေရဒကာကြီးလာပြီးတော့ဆရာတော်ဘုရားတဲ့ဆရာတော်တို့ဒီယိတ္တကြီးကတော့ယောဂီတွေလည်းအများကြီးတဲ့တရားအထုရတာအချိန်ပြည့်အထုရတာဆိုတော့တဲ့ဒီကရိုးနာရှင်ပြတို့လိုမှာပဲဗျာတဲ့အသုံးတက်မှာပဲတဲ့ပလင်းကြီးကလည်းအရှိအကြီးပဲပလင်းကြီးအဲ့လိုပလင်းကြီးနဲ့အဲ့ဒီမှာဆရာတော်တို့ဒီမှာအသုံးပြုအောင်မို့ဒီပြီးတော့ပေါ်လာပါလေဗျာတဲ့ဆရာတော်ဒီယောဂီတွေပါလေအကျော်တွေပါလေရှင်နေအကျော်တက်တယ်ဆိုရင်ဒါလေးနာလေးရှူလိုက်ရင်ခြိလိုက်တာနဲ့အကျော်ရှင်နေပြေပြောက်သွားမယ်ပေါ့ဒါလေးအဲ့ဒီမှာလူတာအေးကွာကောင်းလိုက်တာလေဘုန်းကြီးကဆရာတော်ကလည်းပြောတယ်ပြောပြီးတော့ဒါလေးကိုကိုနန်းနေကိုမထားသေးဘူးတွေ့တဲ့ယောဂီတယောက်ကဟဲ့ယောဂီရော့ရော့ဒီပလင်းကိုယူသွားဓမ္မယုံမောယူသွားအဲ့ဒီမှာတင်ထားလိုက်ဓမ္မယုံသွားဓမ္မယုံမောယူသွားပြီးအဲ့ဒီပလင်းကြီးတင်ထားခိုင်းလိုက်နောက်ကြမှာနေလေကြမှာဆရာတော်ကရောက်ရင်ပြောမှလေသူကတရားဟောရင်အဲ့ဒီမှာကရုဏာရှိတဲ့ပါညာပြောဖို့ပေါ့တင်ခိုင်းလိုက်တယ်တင်ခိုင်းလိုက်တဲ့အခါမှာအဲ့ဒီပုံမှာရစားပလင်းလှူတဲ့ပုဂ္ဂိုလ်ကအမြဲရှိတယ်ရစားပလင်းရဇာပလင်းလူတဲ့ပုဂ္ဂိုလ်ကအဲ့ဒီနေရာရဇာကုံသွားတော့အဲ့ဒီရဇာပလင်းယူသွားတယ်။ယ ယူသွားတဲ့အချိန်ဒီကရုပလင်းညာကရုဏပလင်းညာအဲ့ဒီပေါ်ရောက်တယ်ကရုဏပလင်းညာရောက်နေတော့ယောဂီတွေကဆွနေပါလေစာစပြီးတဲ့ခါကျတော့ဇင်ညာလျှောက်လျှောက်ရင်းနဲ့ဒေါ်ရီချာတယောက်ကအဲ့ဒီကရုဏပလင်းကြီးကိုဖွင့်ပြီးတော့ဒီခါလေးလက်ဖွားလေးတက်တပွားလေးတည်းပြီးပါဇာတဲ့ဒီခါလေးလက်နဲ့နဲ့ရက်ရုံမဟုတ်ပါဇာတဲ့ပြစ်တဲ့ရည်လေးနဲ့ကလောကလောဆိုတောက်ချဒီနေ့ကတော့လို့သောက်ချကိုတယောက်ကလာဒီကရုဏာရဲ့ရဇာလုပ်ပြီးသောက်ချအဲ့ဒီလုံနဲ့ကရုဏာပလိညာကုန်ရောယောဂီတွေကလည်းပဲအများကြီးဘုန်းကြီးတို့ဒီတာမန်အချိန်ကိုပဲဘုန်းကြီးတို့အဲ့ဒီမှာမာစီဆရာတော်ဖျားကြီးနားမှာတရားပြစဉ်တုန်းကတာမန်အချိန်ကိုပဲအမျိုးသမီး3 400ရှိတာအဲ့လောက်များတယ်ဒါတစ်ကြောင်လုံးဆိုရင်900ကျော်လောက်ရှိတယ်ဒါအမြင်တော့ဒါနှစ်ပေါက်ကြီးနော်အဲ့လောက်ကိုယောဂီရများလားဟိုတခြားအချိန်တွေဆိုရင်3 4000ရှိတာအဲ့လိုရှိတာဆိုတော့ဒီနေရာမှာတာမန်ချင်းတောင်မှအဲ့လောက်များတော့ဒီဟာတွေကဟိုတယောက်ကတခါလေဟိုရစားပလင်းကြီးကဟိုကုံသွားလို့လူမဲ့ပုဂ္ဂိုလ်ကအဲ့ဒီပလင်းကြီးယူသွားပြီးပြန်ထက်အဲ့ဒီအချိန်မှာဒီကရုဏာပလင်းကြီးအဲ့ဒီပေါ်ရောက်သွားတော့ရစားပဲထင်ပြီးတော့လူတွေကအဲ့ဒီဆွန်းစားပြန်နေလေ7နာရီဆိုရင်တရားတက်ရတာနိအဲ့ဒီမှာတရားတက်ရတာဆိုတော့အဲ့ဒီမှာတယောက်ကလည်းပဲအဲ့ဒီအကြီးတပွားလေးထည့်ပြီးပြစ်ထည့်ပြီးတော့ရေဒီကလောက်ကလောက်နဲ့မြူချပြန်တယောက်ကလည်းလူမြူချပြန်နဲ့လှုပ်ကြတယ်နေ့လေ2နာရီကြာတော့တရားပွဲပေါ့နေ့လေ2နာရီကြာတရားပွဲကြာတော့ဆရာတော်ကတရားဟောလာရင်ကနေပြီးတော့ဆရာတော်ကယောဂီတွေကြိုးတွေတက်လို့ဘာတွေဖြစ်လို့ရှိရင်ဟိုးပေါ်ကဟိုမှာပလင်းကြီးတွေ့တယ်မို့လားအဲ့ဒီပလင်းကြီးကအဲ့ဒါကရုဏာအဲ့ဒါကိုရှူကရုဏာကိုရှူပါဆိုတော့မှယောဂီတွေကအကုန်လုံးကစားပြီးနေပလင်းကြီးတွေဘာမှမကြံတော့အဲ့မှာဘာမှမကြံတော့ယောဂီတွေကအကုန်ကြည်ကြောက်တာကိကိနေအကုန်လုံးကြည်ကြောက်ဟိုကကရုဏာရှူရမယ့်ဟာကိုအကုန်လုံးကရက်စားမှတ်ပြီးတော့အကုန်ရက်ပလိုက်ကြတာဆိုတော့အဲ့ဒါဝိုင်းကြည်ကြောက်ကြည်ကြောက်တဲ့အခါကျတော့ဆရာတော်ကဘာဖြစ်ကြတာတော့အဲ့ဒါမနဲ့ကမှပဲလာလှူသွားတာဘယ်အတကဟန်လာလှူသွားတာသူကပြောတာဘဝကြီးရေတော့မှဘာဖြစ်တာတော့မေးတော့မှဟိုယောဂီစောင့်နေပုဂ္ဂိုလ်ကပလင်းကြီးတဲ့ဘာမှမရှိတော့ဘူးဖျားဟဲ့ဘယ်လိုလုပ်ပြလိုက်ကြတာလဲဘယ်လိုလုပ်ပြလိုက်ကြတာလဲဆိုလေရည်လေးဘယ်လိုနောက်ကြတော့မှအဲ့ဒါကျဆမ်းမှတ်ပြီးရက်လိုက်ကြတယ်ဖျားဆိုတော့မှဟောမလေးကြည်စမ်းမဟုတ်သိစေးတာဆိုရင်ငါဒုက္ခရောက်တော့မှာပဲအဲ့တော့နာပလင်းကြီးကိုရက်ဆမ်းမှတ်ပြီးကိုရက်ပြကြတယ်ဒါမှမဟုတ်အညောင်းညာတွေပေါ့အခုတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေဆိုတာကဒီကရုဏာဒါလေးရှူလိုက်လို့ရှိရင်နာချီတယ်ကြည်ရတဲ့အတွက်ကြောင့်ကြောချင်နေပြေပြောက်တယ်ပေါ့နော်တခြားမဟုတ်ဘူးအဲ့ဒီကိုရိုလေးထံမှာကရုဏာပါတယ်အဲ့ဒါလေးတောင်းပြီးတော့တင့်သားလေးကိုဒိဋ္ဌာလေးဒီနှခေါင်းဝါလေးတိပလိုက်ဒါဆိုရင်တင့်သားယောဂပြောင်းလိမ့်မယ်ဟိုကလေကောင်းရမ်းတယ်မတောင်းညင်ဘူးပဲဘုန်းကြီးစီကဘာမှမတောင်းညင်ဘူးဒါနဲ့နှက်ကဘလို့မှကြံမရတော့ကဲဒီလိုဆိုရင်အဲ့ဒီကိုရိုလေးရဲ့ခြေတော့ကိုဆေးတယ်ခြေဆေးရည်ရောမရနိုင်ဘူးလားဟုတ်ကရနိုင်တယ်ဒါတော့ရနိုင်တယ်တောင်းစီရမလို့ရနိုင်တယ်ကြရနိုင်တယ်ဆိုရင်အဲ့ဒီခြေစည်းကြီးလေးတောင်းပြီးတော့ခြေစည်းကြီးလေးယူပြီးတော့တင်သားကိုတောက်လိုက်ရေလေးနဲ့တောက်လိုက်ပျောက်သွားနိုင်မယ်ဆိုတော့ဒါနဲ့ကိုရိုလေးဆုံးကံကြွလာတဲ့အခါကလည်းကြတော့ဘုန်းကြီးတို့ဟိုမှာအခင်လေးခင်းထားတယ်အခင်လေးဟိုမှာကိုရိုလေးထိုင်နေထိုင်တဲ့အခါခြေတော်လေးကတွင်လန်းလေးချထားတယ်အဲ့ဒီမှာရှင်ဗျာရှင်ဗျာဟိုမှာလေကြားလေးကလာခဲ့ရတယ်ဆိုတော့ရှင်ဗျာခြေတော်မှာလည်းပဲရှင်နေပါလိမ့်နဲ့ဒီလိုရေဆေးပေးဦးမယ်ဖျားဆိုပြီးတော့ဒကမာကြီးကရေခွက်ယူလာအောက်ကရေစလုံးခံပြီးတော့အဲ့ဒီမှာကိုတော်လေးရဲ့ခြေတော့ကိုရေလောင်းချပြီးတော့အောက်ကရေစလုံးခံထားခံထားပြီးတော့အဲ့ဒီရေလေးနဲ့ယူပြီးတော့သူ့သားကိုတောက်လိုက်တာနှက်ပြောတဲ့အတိုင်းပဲပျောက်သွားတယ်။သူ့ကင်ထားတဲ့အခါဆိုတော့သူ့ဟာသူ့ပျောက်ပြောက်ပြောင်းအောင်လုပ်ပေးလိုက်တာပေါ့။အဲ့ဒီမှာပျောက်သွားတယ်။ဒါနဲ့ကိုတော်လေးအိမ်မှာဆုံးမကတ်ဆုံးမလောင်းလူကတ်ပြီးတော့ကိုတော်လေးပြန်လာတယ်ပြန်လာလို့ဒီလှိုင်ကူဘောင်းဝါကိုရောက်တဲ့အခါကျတော့အဲ့ဒီလှိုင်ကူဘောင်းဝါစောင့်တဲ့နတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားထေလုံးကိုလုံးနဲ့မေးလိုက်တာအဲ့ဒီမှာဆေးဆရာကြီးလို့ခေါ်တော့ရဟန်းတော်လေးကတင်ဘသူလဲကျွန်ုပ်ဒီလှိုင်ကူကိုစောင့်တဲ့နတ်ပဲကျွန်ုပ်ကိုဘာကြောင့်ဆေးဆရာခေါ်တာလဲငါကဘာလို့ဆေးဆရာခေါ်တာတင်ဆေးကုနေလို့လေကျွန်ုပ်ဘယ်တော့မှဆေးမကုဘူးဘုန်းကြီးတို့ယဟန်တော်များမှာဆေးမကူကောင်းပါဘူးယဟန်တော်တို့မြည်သည်ဆေးမကူကောင်းပါဘူးပေရင်မဟောကောင်းပါဘူးတမ်းမြိုက်ကောင်းပါဘူးယရဏတိပါဘုရားတိုင်းပါညာဆိုတာရေဒီဟာမျိုးတွေမပေးကောင်းပါဘူးယဟန်တော်များမှာအဲ့လိုဆိုတော့အဲ့ဒီမှာဒီကိုယ်တော်လေးကိုဟိုက တိခါဘုံနဲ့ဆွဆွဲခြင်းလို့လုပ်နေတာလေဒါမှမဟုတ်တိခါဘုံနဲ့ဆွဆွဲခြင်းလို့သူကိုယ်တိုင်သူကိုယ်တိုင်ထွင်နေဟာထောင်ချောက်ဆင်ထားတာလေအဲ့တော့ဒီကိုယ်တော်လေးကသာယုံအင်းလို့ပေးလိုက်ရင်ပါတဲ့ဟာလေးပေးလိုက်ရင်ဒါသွားပြီဝိနည်းတိခါဘုံရညှိုးနှမ်းသွားပြီအဲ့တော့ညှိုးနှမ်းသွားရင်သူကြီးကြီးလိုင်ကူကနေမောင်းချမှာအဲ့တော့အဲ့လိုမောင်းချမှာဆိုတော့မောင်းချခြင်းလို့လည်းပဲသူကသူထွင်နေထွင်မိမဲ့ကိုယ်တော်လေးကမပါဘူးသူရဲ့ဟာမပါတဲ့အတွက်ကြောင့်မို့ဘာမှသူ့မှာတိခါဘုံညှိုးနှမ်းတာမရှိဘူးအဲ့လိုနဲ့သင်စဉ်းစားပါလေတဲ့သင်ဈေးမကူဘူးလားအခုမကူခဲ့ဘူးပေါ့ဘယ်တော့မှမကူခဲ့ဘူးအဲ့လိုနောက်နောက်ကလည်းမကူရဘူးအခုလည်းမကူဘူးဆိုတော့ဒီကနေရောဆိုတော့မေးလိုက်တယ်ဒီနေ့လည်းငါမကူဘူးတင်းရဲ့ဆုံးကရင်ကကလေးကိုတင်းစီကူခဲ့တယ်မို့လားမကူဘူးငါနဲ့ဘာမှမဆိုင်ဘူးငါပြောကမပါဘူးအဲ့ဒီမှာငါ့ကိုခြေတော်ကိုရေးလာစေတယ်ငါခြေတော်ဆေးရည်နဲ့တင်းကလေးကိုပက်လိုက်တောင်းလိုက်ပြောင်းလိမ့်မယ်လို့ငါတခွန်းမှမပြောခဲ့ဘူးငါရဲ့စိတ်ဆန္ဒနဲ့ပါပြီးခိုင်းတာမဟုတ်ဘူးသူဟာသူခြေတော်လာလောင်းတယ်လောင်းပြီးတော့ခြေဆေးရည်ယူတယ်ယူပြီးတော့တောက်တယ်ဒါပဲသူ့ဟာသူပြောက်တာတော့ငါမသိဘူးငါကုတာမဟုတ်ဘူးဆိုတော့မှအဲ့ဒီမှာဒီယဟန်တော်လေးကစဉ်းစားမိတယ်ဩဒီနတ်ဟာငါ့ကိုအပြစ်ရှာနေတဲ့နတ်ပဲငါ့ကိုအပြစ်ရှာနေတဲ့နတ်ပဲတကယ်တော့ငါရဲ့သီလတွေသူနတ်မျက်စိနဲ့လိုက်ပြီးကြည့်တာတောင်သူမမြင်တော့အောင်ဖြစ်နေတယ်ငါသီလတွေကရောဘယ်လိုလဲငါယဟန်ပြုခဲ့တဲ့အချိန်ကစပြီးယနေ့တိုင်အောင်ဘယ်လိုနေလဲဆိုပြီးသူသီလကိုသူဆင်ခြင်ကြည့်တာအဲ့ဒီမှာဆင်ញံလိုက်တဲ့အခါကလာကြတော့မိမိသီလတွေဟာခယူသင်ပုတ်တက်ကဲ့သို့ဖြူစင်ဝင်းတက်ပြီးတော့ဆင်ကျင်နေတာတွေ့ရတဲ့အခါကျတော့ကိုတော်လေးဝမ်းသာမလားဝမ်းနေမလားဝမ်းသာပါဘူးဝမ်းသာမယ်အဲ့ဒီမှာဝမ်းသာတဲ့ပီတိစိတ်တွေပီတိပါမောက္ခတွေတခုလုံးဝမ်းသာစိတ်တွေဖြစ်တာပီတိပါမောက္ခတွေဖြစ်အဲ့ဒီဝမ်းသာတဲ့ပီတိကိုပြန်ပြီးတော့ဝိပဿနာရှုတာအဲ့ဒီမှာဝိပဿနာရှုတာဝမ်းသာတယ်ဝမ်းသာတယ်ရှုတယ်အဲ့ဒီကနေမှခန္ဓာကိုယ်မှာပေါ်လာတဲ့အာယုန်တိုင်းကိုရှုသွားရင်းကနေပြီးတော့နောက်ဆုံးဝိပဿနာဉာဏ်နေမဉာဏ်နေဆင်းဆင်းတက်ပြီးတော့ကိရိတာအတော်ကုန်ခံပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတာလိုင်ကူဘဝမှာထိုင်ရင်းလားယက်ရင်းလားယက်ရင်းပါယက်ရင်းနေဒါကြောင့်ယက်ပြီးတော့ရှုမှတ်လို့ရောတရားမရဘူးလားမရပါဘူးတရားယက်နိုင်တယ်ဒါကြောင့်ယက်တဲ့ဣရိယာပုံနဲ့လည်းပင်တရားရှုပါရှုရင်တရားလည်းတွေ့နိုင်တယ်တရားလည်းသိနိုင်တယ်တရားလည်းမြင်နိုင်တယ်နော်နောက်တစ်ခါထိုင်တဲ့ဣရိယာပုဘုန်းကြီးတို့အချိန်ကတော့ပြည့်ပြီသို့တော်လည်းပဲဒါလေးကိုထိုင်တဲ့ဣရိယာပုဆိုတာအထူးပြောစရာမလိုပါဘူးခုနေ့စဉ်နေ့စဉ်တရားထိုင်ပြီးတော့ရှုမှတ်တယ်ထိုင်ရှုမှတ်ရင်းနဲ့တရားတွေ့တာတွေကတော့နည်းနည်းလေးလားအများကြီးလားအများကြီးပါမြတ်စွာဘုရားလက်ထက်ကမရေတွက်နိုင်လောက်အောင်ထိုင်ရှုမှတ်ရင်းနဲ့တရားရတာတွေအများကြီးဒါအထူးပြောစရာမလိုနောက်လျောင်းဆက်ပြီးတော့ရှုမှတ်ရင်းနဲ့တရားရသွားတယ်ဒါကြောင့်မို့အိယာဝင်တဲ့ခံပါလေးပဲဒီတိုင်းအိယာမဝင်ရဘူးရှုမှတ်မှုလေးနဲ့ပဲအေးရဝင်ရတယ်ရှုမှတ်မှုလေးနဲ့ပဲအေးရဝင်ရတယ်ဆိုတာအေးရဘောရောက်မှပြောတာမဟုတ်ဘူးနော်ညာတော့အပြင်တော့ဘုန်းကြီးတို့ယောဂီများအေးရဘောရောက်ပြီးစောင့်ချုံပြီးမှဘောင်းနဲ့ပြင်နေမှတည်းအဲ့ဒီလိုမဟုတ်ဘူးတကယ်ရှုရမှာကအေးရဝင်တဲ့အချိန်အေးရဝင်တဲ့အချိန်မိမိအေးရဘောမှာပြုပြင်တာခင်းလေးတွေပြုပြင်တာကစပြီးတော့အကုန်ရှုမှတ်ရတာအဲ့လိုရှုမှတ်ပြီးတော့မှထိုင်ခြင်းနဲ့စိတ်ထိုင်ချလိုက်တာအေးရကိုလဲခြင်းနဲ့စိတ်လဲချလိုက်တာအဲ့ဒီဟာလေးကိုစေဥစိစကစပြီးတော့မှတ်ရတာအဲ့လိုရှုမှတ်ပြီးတော့မှနောက်ငြိမ်သွားပြီဆိုမှအိတ်တယ်ထီတယ်လို့ပဲမှတ်မှန်းဖောင်းတယ်ပိနေလို့ပဲမှတ်မှန်းသို့မဟုတ်ဝင်လေထွက်လေဒီပဲမှတ်မှန်းချိန်တယ်လို့ရှုမှတ်လို့ရတယ်ရှုမှတ်မှုလေးနဲ့ပဲအိပ်ပျော်သွားမယ်နိုးလာရင်လည်းပဲရှုမှတ်မှုလေးနဲ့ပဲပြန်နိုးလာမယ်အဲ့ဒီလိုလျောင်းဆက်တဲ့အချိန်လေးမှာတရားရှုမှတ်ရင်းနဲ့ရှုမှတ်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ဟာဘုရားမြတ်စွာဘုရားသာသနာမှာအမတန်ထင်ရှားခဲ့တဲ့ညီတော်အာနန္ဒာဖြစ်ပါလေ။ဘသူပါလိမ့်မလဲ။ညီတော်အာနန္ဒာဣရိယာပု၄ပါးမှအလွတ်ယဟန္တာဖြစ်တာ။ဒီပုဂ္ဂိုလ်ကအမတန်ထူးခြားတဲ့ပုဂ္ဂိုလ်ပါပဲ။ပရိနိဗ္ဗာန်ဇန်တော့လေးပဲအမတန်ထူးခြားတဲ့ပုဂ္ဂိုလ်ပါပဲ။သူများလို့အောက်မှာမဟုတ်ဘူး။ကောင်းငယ်မှာတက်ပြီးပရိနိဗ္ဗာန်ဆန်းတာ။အဲ့ဒီလိုထူးခြားပါလေ။အခုဒီတရားရတော့ယဟန္တာဖြစ်တော့လေးပဲဒီတိုင်းမှာမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့နောက်မြတ်စွာဘုရားဟောကြားထားတဲ့တရားတွေပြစီတော်မှာဆိုလို့တန်ခါယနာတင်မှာတန်ခါယနာတင်တဲ့အခါမှာညီတော်အာနန္ဒာမပါလို့ကိုမဖြစ်ဘူးတန်ခါယနာကဘာကြောင့်လဲဆိုတော့ညီတော်အာနန္ဒာမြတ်စွာဘုရားဟောသမျှတရားတွေအကုန်လုံးနာထားမှတ်သားထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မို့ညီတော်အာနန္ဒာဓမ္မဗန္တာကာရိကလို့ခေါ်တယ်။ ဓမ္မဗန္ဒာကာရိကာဆိုတာတရားဗန္ဒာဆိုတဲ့ဒီပုဂ္ဂိုလ်ကတရားဗန္ဒာဆိုကြီးတရားဗန္ဒာတက်ကြီးပဲသူကမြတ်စွာဘုရားရဲ့တရားတွေသူ့တဏ္ဍာအကုန်လုံးရှိတယ်အဲ့ဒါကြောင့်မို့သူမပါလို့ကိုဒီသင်္ကန်းနာတင်လို့မရတော့သူ့ကိုယဟန္တာဖြစ်အောင်ကျင့်ခိုင်းတာအားလုံးစင်ကြယ်တဲ့သင်္ကန်းနာတင်ပွဲကြီးဖြစ်ခြင်းနဲ့ယဟန္တာတွေကြီးတဲ့ကိလေသာကင်းတဲ့ပုဂ္ဂိုလ်တွေကြီးတဲ့ဒါပေမဲ့ညီတော်အာနန္ဒာမပါလို့ကလည်းမဖြစ်တော့ညီတော်အာနန္ဒာကိုတရားထုတ်ခိုင်းရတယ်သူလည်းကြိုးစားအားထုတ်တယ်သို့တော့သူ့မှာကနေလေခြင်းအချိန်မှာအထုတ်ချိန်မရချအောင်နေလေမှာမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့ပြီးဆိုတော့လူတွေကအားလုံးကပူဆွေးဝမ်းနေနေကြတယ်အဲ့ဒီဝမ်းနေပူဆွေးမှုတွေကိုညီတော်အာနန္ဒာကိုလာလာတွေ့ပြီးတော့ဖြေဖြောက်ကြညီတော်အာနန္ဒာကပြန်ပြန်ပြီးတော့နေသိမ့်ပေးအဲ့ဒီမှာညီတော်အာနန္ဒာပဲမြတ်စွာဘုရားအကြောင်းသိတာကိုညီတော်အာနန္ဒာပဲမြတ်စွာဘုရားနဲ့အတူတကွပါနေတာဆိုတော့အဲ့ဒါနဲ့နေမှာတရားအထုတ်ချိန်မရတော့ညာဘက်မှာတရားအထုတ်တယ်ညာဘက်မှာတခါတရားကျူးစံအထုတ်တယ်။နောက်ဆုံးတဖြည်းဖြည်းနဲ့တန်ခါရဏတင်ဖို့ဟာနိကန့်လာပြီ။မနေ့ကဖြစ်ရင်တန်ခါရဏတင်တော့မယ်ပဲဆိုပါစို့။အဲ့ဒီမှာနိကန့်လာတဲ့အချိန်မှာဒီမှာလည်းပဲယဟန္တာကမဖြစ်သေးဘူး။ကျူးစံနေတယ်။ဒါနဲ့နောက်ဆုံးအနေနဲ့တခါလဲအဲ့ဒီတညာလုံးဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်။ဘယ်လိုရှုမှတ်နေတာလဲ။ဈဉ္ညာလျှောက်ပြီးတော့တခါလဲရှုမှတ်နေတဲ့တရားအမှတ်နဲ့ထိုင်နေရှုမှတ်မှာပါပဲ။အဲ့ဒါကိုတော့ဇာတိမှာတော့ဈဉ္ညာလျှောက်တာကိုအဓိကထားပြီးပြီးရေးထားလို့အဲ့ဒီမှာဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်ဈဉ္ညာလျှောက်ရှုမှတ်တဲ့အခါမှာလည်းပြင်းမှန်းလာပြီဒါပေမဲ့ဘာမှတရားရဲ့အရေးရောတော့မထင်တော့စိတ်တက်ကြတယ်ငါတရားမှရနိုင်ပါမလားဒါပေမဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြိဋိဘာမဆန့်မိမှညီပေါ်လိမ္မာအာနန္ဒာတဲ့ငါဘုရားမရှိတဲ့နောက်ပိုင်းမှာသင်တရားတွေအထုတ်ရင်သင်မှာတရားသူရနိုင်တဲ့ပါရမီသူရှိတယ်လို့မြတ်စွာဘုရားပြရိတ်တော်ချမှတ်ထားရတော့အဲ့ဒါလေးပြန်ချပြီးပြန်ကြိုးစားအဲ့ဒီလိုနဲ့နောက်ဆုံးဩငါဝရိယတွေများလုံးနေလို့လားမသိဘူးအဲ့တော့ဝရိယတွေလုံးနေလို့ဖြစ်နေတယ်ငါခិតတခဏနားလိုက်အောင်မယ်ပြီးရင်ပြန်ပြီးတော့ဘာလုပ်မလဲအာထုံမယ်အဲ့တော့ခិតတခဏနားမယ်ဆိုတော့မှတ်စိတ်ကလေးနဲ့မိမိရဲ့ဂရင်ညောင်ဆောင်ရှိတဲ့နေရာသွားဂရင်နဲ့ရောက်တော့ရက်တယ်ရက်တယ်မှတ်တယ်အဲ့ဒီမှာရက်ပြီးတော့မှထိုင်ကျင်တယ်ထိုင်ကျင်တယ်မှတ်တယ်ကရင်ပေါ်မှာထိုင်ချလိုက်တော့မှထိုင်နေထိုင်နေထိုင်နေမှတ်တယ်စိတ်ကိုတင်းထတာလားလျှော့ချနေတာလားလျှော့ချနေပြီအဲ့ဒီကနေပြီးတော့ကရင်ပေါ်ထိုင်ပြီးပြန်တော့လေပဲတညာလို့ဈဉ္ညာလျှောက်တော့ခါးတွေရောကိုယ်တွေရောတောင့်တင်းနေတော့လဲကျင်စိတ်မပေါ်ဘူးလားအဲ့ဒီမှာလဲကျင်စိတ်လေးကိုလဲကျင်နေလဲကျင်နေမှတ်တယ်အဲ့ဒီမှာစိတ်ကိုလျှော့ချလိုက်တော့လဲချလိုက်တဲ့ခါတော့လဲတယ်လဲတယ်လဲတယ်အဲ့ဒီမှာလဲတယ်လို့မှတ်တဲ့ခါမှာတစ်ချဲမှတ်တဆင့်ကျသွားလိုက်လဲတယ်မှန်လိုက်တဆင့်ကျသွားလိုက်လဲတယ်မှန်လိုက်တဆင့်ကျသွားလိုက်လဲတယ်မှန်လိုက်နဲ့ခန္ဓာကိုယ်ကြီးအဆင့်အဆင့်အောက်ကိုကျနေတဲ့သဘောလေးဟာခန္ဓာနဲ့ခန္ဓာကိုယ်ကြီးကျလိုက်ပြတ်သွားလိုက်နောက်တဆင့်ပြတ်သွားလိုက်နောက်တဆင့်ပြတ်သွားလိုက်နဲ့အဲ့ဒီမှာဖြစ်ပျက်ဒီတစ်ခါတန်းမြင်တယ်အဲ့ဒီမှာတန်းပြီးတော့မြင်တော့ခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းကျလိုက်အဲ့ဒီဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်နဲ့ဝိပဿနာဉာဏ်တွေကအဆင့်အဆင့်အဲ့ဒီမှာဉာဏ်တွေအဆင့်အဆင့်တက်ပြီးတော့နောက်ဆုံးသူရဲ့ခြေထောက်ကလည်းအောက်ကကျန်းကနေလွတ်သွားပြီခြေထောက်ကလည်းကျန်းကလွတ်သွားပြီသို့တော့အိတ်တယ်ဆိုတာကခေါင်းအုံးနဲ့ခေါင်းနဲ့ထိမှအိတ်တာဟုတ်တယ်မလားအခုခေါင်းအုံးနဲ့ခေါင်းနဲ့ကလည်းမထိသေးဘူးကျန်းနဲ့အဲ့ဒီမထိသေးဘူးကြီးခြေထောက်ကလည်းကျန်းနဲ့လွတ်ပြီခြေထောက်ကကျန်းနဲ့ထိနေတယ်ဆိုရင်လည်းပဲဒါကဣရိယာပုတစ်ခုထိုင်နေဣရိယာပုပဲဖြစ်ဖြစ်လေလေရတစ်ခုခုပဲသူယူရမယ်အခုခေါင်းအုံးနဲ့ထိတယ်ဆိုရင်လည်းလဲတဲ့ဣရိယာပုကျန်းတဲ့ခြေထောက်ကမလွတ်သေးဘူးဆိုရင်လည်းပဲထိုင်နေဣရိယာပုအဲ့တော့အခုခြေထောက်ကလည်းကျန်းကလွတ်သွားပြီခေါင်းကလည်းခေါင်းအုံးနဲ့မထိခင်အဲ့ဒီအချိန်မှာပဲဝိပဿနာဉာဏ်အားဖြင့်အစဉ်စဉ်ပြည့်စုံပြီးတော့မဲ့အစဉ်စဉ်ဖူစင်းနေဆက်ရောက်ကိဏ္ဍာအာသောကုန်ခံပြီးယဟန္တာမထင်မြတ်ဖြစ်သွားတာဣရိယာပု၄ပါးမှအလွတ်ယဟန္တာဖြစ်တာနော်အေးရင်ဖြစ်တာမဟုတ်ဘူးလျောင်းစဉ်ဖြစ်တာဘယ်အချိန်မှဖြစ်တာလဲလေလျောင်းစင်မှာဖြစ်သွားတာဒါကြောင့်အိယာဝင်တဲ့ခါမှာအိယာဝင်တဲ့အချိန်ကစပြီးတော့ရှုလို့ရှုဖို့မလိုဘူးလားအိယာဘောရောက်မှဆောင်းချုံပြီးတော့ရှုရမှာမဟုတ်ဘူးနော်အဲ့တော့အိယာဘောအိယာဝင်တဲ့အချိန်ကစပြီးတော့ရှုပါရှုရင်ဒီလိုလေလျောင်းစင်မှာလည်းပဲရှုမှတ်ရင်တရားမတွေ့နိုင်ဘူးလားတရားရောမရနိုင်ဘူးလားကဲဒါကြောင့်ဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုရှုကျင်တဲ့ဣရိယာပုရှုတရားရနိုင်သည်ဟုတ်တယ်မလားဒါကြောင့်ဣရိယာပုရွေးเสียလို့သေးလားမလိုပါဣရိယာပုရွေးเสียမလိုဘူးเนา ဣရိယာပုမရွေးရသလိုနေရာရွေးเสียလို့ဒီလားရသောအဖြစ်ဘုရားကံမှာအထုမှာတရားအထုတယ်လို့ထင်တာဘုရားကံမဟုတ်ရင်လေကိုယ့်အိမ်ခန်းနဲ့ရောအထုလို့မရဘူးလားမရ
ပါဘူး
ရေချိုးကံနဲ့ရောရေချိုးရင်တရားရှိမှလို့မရဘူးလား
မရပါဘ
ူးတန့်စင်ကံနဲ့ဝင်ရောမရဘူးလား
မ
ရပါဘူးမြတ်စွာဘုရားကဥ္စာရပတ္တဝါကံမေမင်းတို့ကျင်ကြီးကျင်ငယ်စွန့်မှုပြုရင်တောင်တမ္ပဇာနာကာရီအမှတ်တတိနဲ့ပြုတယ်ကဲရုပ်ဆုံးအဖြစ်ဒီအငြိကြီးစွန့်တဲ့အချိန်မှာတော့တတိမလို့ရဘူးဆိုရင်အခြားဘယ်နေရာမှာမှလွတ်စရာလိုသေးလားမလိုတော့ဘူးဒါကြောင့်မို့နေရာရွေးစရာများလိုသေးလားဘယ်နေရာမှာဖြစ်ဖြစ်ရှုမှလို့မရဘူးလားနောက်ကအချိန်ရွေးစရာလိုသေးလားဟေးမနေ့အာယုန်တက်မှာပဲမနေ့စောစောလေးထားပြီးဖခင်ပန်ကရည်ချမ်းကပ်ပြီးတရားထုတ်မယ်အဲ့ဒီအချိန်လေးလည်းမရွေးပါနဲ့မနေ့ပဲဖြစ်စီနေ့ပဲဖြစ်စီညပဲဖြစ်စီအိတ်မပြုံမချင်းဘယ်ချိန်မှာပဲဖြစ်ဖြစ်အထုလို့မရဘူးလားမရပါဘူး။အေးဒါကြောင့်မို့ဒီဣရိယာပုလေးပါရှုမှတ်ရင်ဘယ်ဣရိယာပုနဲ့ပဲရှုရင်တရားရနိုင်ပါလေ။တရားလည်းတွေ့နိုင်ပါလေ။တရားလည်းမြင်နိုင်ပါလေ။နော်။ဒါကြောင့်မိမိတို့ဟာထိုင်နေဣရိယာပုဘုရားရှိခိုးသွားထိုင်မှတရားရှုမှတ်လို့ရတာမဟုတ်ဘူး။ဘယ်နေရာမှာပဲရှုလို့ရတယ်ဆိုတာလေးကိုသဘောပေါက်ပြီးတော့ဒီတတိဥသိတဲ့စိတ်လေးအမြဲတမ်းကတ်ထားမယ်ဆိုရင်ပေါ့တတိလေးမြဲနေမယ်ဆိုရင်တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရလားလုံးဝမကောင်းစိတ်တွေဘာမှမဝင်နိုင်တော့အဲဒီမှာစိတ်တွေစင်ကြယ်ပြီးတော့စိတ်ရဲ့ငြိမ်အေးမှုတွေပထမအ우ဆုံးမရဘူးလားညာရတယ်တရားထုတ်တဲ့ပုဂ္ဂိုလ်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ဘဝမှာစိတ်ရဲ့ငြိမ်မှုစိတ်ရဲ့ငြိမ်ချမ်းမှုတွေအများဆုံးရနိုင်တယ်။နိဗ္ဗာန်မရသေးဘူးထားဦး။ဒီတရားတွေရှုမှတ်လို့တမာရီရပြီဆိုရင်စိတ်ရဲ့ငြိမ်ချမ်းမှုရနိုင်တယ်။ဒါကြောင့်ယနေ့ဣရိယာပဌာပိုင်းမှာသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥသိတဲ့စိတ်ကလေးနဲ့မလွတ်တမ်းရှုမှတ်ပွားများအထုနှံ့ချခြင်းအပြင်မိမိတို့အလိုရှိအပ်သောစင်ရင်ငိမ့်ရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း